Welcome to the Voice of America in Burmese.
Mingla mnekhin ma shin 2016 khu ni December la 17 ye ingani mnekhin VOA season 2 go American Piran su myo ro Washington DC ga ni dai yai thau lwin pe ni ba bi line do meter 3240 ne 46 ro ga ni phan yu na sin nai ma le shin ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုမြတ်မှမှာရှင်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ခဲ့မှုရှိမရှိကိုအမေရိကန်အောက်လွှတ်တော်ဒီကမှာအမေရိကန်လွှတ်တော်နှစ်ရက်လုံးရဲ့စုံစမ်းထောက်လှမ်းရေးကော်မတီတွေကစစ်ဆေးမှုတွေကိုတနင်္လာနေ့မှာစတင်လိုက်ပါတယ်ကုလသမဂ္ဂတွင်းမှုချုပ်တာဝန်ကိုမကြာခင်ထမ်းဆောင်မဲ့အန်တိုနီယိုဂူတာရက်စ်ကတော့တနင်္လာနေ့မှာပဲကျန်းသစ္စာချိန်ဆခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုဥဆံမိုးဝေနဲ့အတူကြီးညာပေးပါမယ်ရှင်
အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အကြံဖတ်မှုတွေစတင်ခဲ့ရာရခိုင်ပြည်နယ်ကစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ဒုတိယဖြစ်တဲ့ဒီဒုတိယသမ္မတဦးမြင့်စွေနဲ့အဖွဲ့ဟာတွားရောက်စစ်ဆေးနေပါတယ်
။အလုံးကလူသားဆန်တဲ့ဧည့်ဆရာရည်ဒီပေါ့။နောက်ကိုယ်နိုင်ငံထဲမှာဖြစ်နေတဲ့ဒီစာဦးကိုယ်နိုင်ငံထဲမှာရှိတဲ့လူသားအလုံးအတွက်အလုံးကဟိုမှာက
ဒီတရေနဲ့အတူအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသား၈ဖွဲ့နဲ့အမျိုးသားအဆင့်ဆွေးနွေးပွဲလုပ်နေတဲ့အချိန်မှာကြံနေသေးတဲ့အဖွဲ့တွေလည်းပါဝင်လာစေရေးအစိုးရကကြိုးပမ်းတဲ့အကြောင်းနိုင်ငံရေးဒီသမားတချို့ကတိုက်တွန်းချက်နဲ့အတူရှမ်းပြည်နယ်ဘက်မှာပဲတိုင်းရင်းသားလက်နက်ကိုင်အခြေချင်းကြားမှာတော့ SND ပါတီဝင်နဲ့ဒေသခံရွာသားတွေကို TNLA ဘက်ကဖမ်းဆီးသွားတယ်ဆိုတဲ့ဆွဆွဲညှဉ်းခုံမှုတွေရှိနေပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်စုမြတ်မွန်နဲ့ဦးစံမိုးဝေတို့ကကြေညာပါမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်လို့ရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်နှစ်ရက်လုံးရဲ့စုံစမ်းထောက်လှမ်းရေးကော်မတီတွေကစစ်ဆေးမှုတွေကိုတနင်္လာနေ့မှာစတင်လိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့သူ့အနိုင်ရအောင်လို့ Republican နဲ့ Democratic Party ရဲ့အီးမေးလ်တွေကိုရုရှားကကြားဖောက်ခိုးယူခဲ့တယ်လို့ CIA ဗဟိုထောက်လှမ်းရေးအဖွဲ့ကကောက်ချက်ချခဲ့တာဟာအတိတ်ပဲမရှိပူးပေါင်းကြံစည်မှုဖြစ်တယ်လို့တနင်္လာနေ့မှာလည်းထပ်ပြီးတော့ပြောခဲ့ပါတယ်။ CIA ထောက်လှမ်းရေးအဖွဲ့ရဲ့လောက်ရက်တွေကိုလှောင်ပြောင်းတဲ့သဘောမျိုး Mr. Trump ကပြောကြားနေတာပါ။Republican Party ရဲ့ထိတ်တန့်လွှတ်တော်အမတ်တွေဖြစ်ကြတဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်ဩဂတ်တာပေါ်ရိုင်ယန်တို့ကတော့ဒီလွှတ်တော်အသီးသီးရဲ့စုံစမ်းထောက်လှမ်းရေးကော်မတီတွေမှာဒီကိစ္စအပေါ်စုံစမ်းမှုကိုထောက်ခံခဲ့ကြပါတယ်။ဖြစ်လာနိုင်တဲ့အကျိုးဆက်တွေကြီးမားတဲ့အတွက်လွှတ်တော်ရဲ့စုံစမ်းမှုတွေဟာဖြစ်တဲ့လို့အင်ဂျီရောပြောခွင့်ရသူ George Arnest ကလည်းပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်တယ်လို့ CIA ကကောက်ချက်ချခဲ့တာဟာရွေးကောက်ခံသမ္မတ Trump အနိုင်ရမှုကိုတရားမဝင်ဖြစ်အောင်ကြိုးစားမှုဖြစ်တယ်လို့ Donald Trump ရဲ့ပြောခွင့်ရသူ Jason Miller ကပြောဆိုပါတယ်။ရုရှားကအီးမေးလ်တွေကိုခိုးယူပြီးတော့ထရမ့်ရွေးကောက်ပွဲအနိုင်ရအောင်လုပ်ခဲ့တယ်ဆိုတဲ့ပြောကြားမှုတွေအပေါ်ဒီရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ Hillary Clinton ကတော့တစုံတရာထုတ်ဖော်ပြောခြင်းမရှိသေးပါဘူး။ဒါပေမဲ့သူ့ရဲ့ Campaign Manager John Podesta ကတော့ရုရှားဘက်ကဝင်ဆွတ်ခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့အချက်အလက်အလုံးကိုလျှို့ဝှက်အဆင့်လျှော့ချပြီးတော့ထုတ်ပြန်ပေးဖို့သမ္မတ Obama အစိုးရကိုတနင်္လာနေ့တုန်းကတောင်းဆိုခဲ့ပါတယ်ရှင်
။ရုရှားသမ္မတနဲ့ခင်မင်ရင်းနှီးသူဖြစ်လူဒီများထင်ရှားတဲ့စီးပွားရေးလုပ်ငန်းအမှုဆောင်အကြီးအကဲRex Tillerson ဟာ Trump အစိုးရအသစ်လက်ထက်မှာနိုင်ငံရေးဝန်ကြီးဖြစ်လာနိုင်ခြေရှိသူတဦးဖြစ်တနင်္လာနေ့ထိဆက်လက်ပြီးတော့ထိတ်ကပြေးနေဆဲရှိပါတယ်။သူဟာ42နှစ်တိုင်တိုင် Exxon Mobil ရေနံကုမ္ပဏီမှာလုပ်ကံခဲ့သူတဦးလည်းဖြစ်ပါတယ်။ဒါပေမဲ့ Tillerson ခန့်နိုင်ဖို့အတွက်လိုအပ်တဲ့အထက်လွှတ်တော် Republican Party ရဲ့ထောက်ခံမှုရရှိဖို့အနေထားကမရေမရာဖြစ်နေတဲ့အတွက် Donald Trump အနေနဲ့Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney လိုတခြားပုဂ္ဂိုလ်တယောက်ကိုရွေးချယ်စေဖို့ဖိအားပေးခံရဖို့ရှိနေပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကတော့ Twitter လူမှုကွန်ရက်စာမျက်နှာမှာသူ့အနေနဲ့ Rex Tillerson ကိုနိုင်ငံသားရေးဝန်ကြီးရာထူးအတွက်ရွေးသည်ဖြစ်စေမရွေးသည်ဖြစ်စေ Exxon Mobil Company ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်ဥက္ကဋ္ဌလည်းဖြစ်တဲ့သူဟာကမ္ဘာအဆင့်မီလုံနိုင်ကိုင်နိုင်စွမ်းရှိသူညှိနှိုင်းနိုင်စွမ်းရှိသူတယောက်ဖြစ်တယ်လို့တင်းငွေနေနေမှာရေးသားလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဖြစ်လက်ရှိရာထားခံရသူစီရင်နဲ့မှာယူထားပြည်နယ်အုပ်ချုပ်ရေးမှူးလည်းဖြစ်တရုတ်နိုင်ငံတမတ်ကြီးလည်းဖြစ်ခဲ့သူဂျွန်ဟန့်စ်မန်လည်းပါဝင်ပါတယ်တီလာဆင်အနေနဲ့ရုရှားသမ္မတပူတင်နဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတဲ့အချက်ကစိုးရင်စရာကောင်းတဲ့အချက်တစ်ချက်ဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရဆိုင်ရာကော်မတီဥက္ကဋ္ဌဂျွန်မက်ကင်းကတင်းငွေနေနေမှာပြုလုပ်တဲ့တီးကြားတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်ပါတယ်အခုနှစ်စောစောပိုင်း Texas တက္ကသိုလ်မှာအမှားစကားပြောကြားစဉ် တမနာပူတင်နဲ့တီကျွမ်းခင်မင်ခဲ့တာ95နှစ်ကျော်ရှိပြီးတော့သူတို့နှစ်ဦးကြားမှာအလွန်နီးစပ်တဲ့ဆက်နွယ်ပတ်သက်မှုရှိတဲ့အကြောင်းပြောကြားခဲ့ပူပါတယ်။အက်ဆွန်မိုဘိုင်းရေနံကုမ္ပဏီဟာအမေရိကန်ပြည်ထောင်စုကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုကိုစတင်ပြီးတော့ရုရှားကုမ္ပဏီနဲ့ယင်းနံပူတွဲတူးဖို့ရှာဖွေလုပ်ကိုင်မှုညှိနှိုင်းမှုအတွက်ညွှန်က
ကုလသမဂ္ဂအဖွဲ့ကြီးအတွင်းမှာအပြောင်းလဲအတွက်အသိပြင်ထားရမယ်လို့ပြောကြလိုက်ကြပါတယ်။အတွေ့အမှုချုပ်အသည့်အဖြစ်တင်းလာနေတော့ကကျန်းသစ်စာချိန်ဆခဲ့ပြီးတဲ့နောက်အဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံရှိမှောက်အထွေထွေညီလာခံမှာမစ္စတာဂူတာရက်စ်ကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
။ The UN must be ready to change. Our most serious shortcoming, and here I refer to the entire international community,is our inability to
ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့အပြောင်းအလဲတွေလုပ်ဖို့အသင့်ဖြစ်နေရပါမယ်။ကျွန်တော်တို့နိုင်ငံတကာအတိုင်းအဝန်းကြီးတစ်ခုလုံးရဲ့အဆိုးဆုံးချုပ်ရင်းအားနည်းချက်ကြီးကပြည်ပခမဖြစ်အောင်မတားဆီးနှံခဲ့တာပဲဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ကြီးဟာစစ်ပွဲတွေကနေပေါ်ထွက်လာတဲ့အဖွဲ့အစည်းကြီးပါ။ဒီကနေ့ကျွန်တော်တို့ကငြင်းညမ်းမှုအတွက်ဆောင်ရွက်ရမှာဖြစ်ပါတယ်။
ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့လွယ်ကူရှင်းလင်းအောင်ဗဟိုချုပ်ကိုင်မှုမရှိအောင်နဲ့အရာမရောက်တဲ့ဘျူရိုကရေစီအတားအဆီးတွေမရှိအောင်လုပ်ရမယ်လို့ကုလသမဂ္ဂဒွေးရမှုချုပ်ဖြစ်လာမဲ့အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမိန့်ခွန်းပြောကြားခဲ့တာပါဇန်နဝါရီလ10ရက်နေ့ကစပြီးတော့ဒီကုလသမဂ္ဂဒွေးရမှုချုပ်တာဝန်ယူတဲ့အခါမှာကုလသမဂ္ဂအဖွဲ့ကြီးအတွင်ထိပ်ပိုင်းကနေအောက်ခြေအထိကျမ်းမာဒန်းတူမှုရှိအောင်လို့ဦးစားပေးဆောင်ရွက်သွားမယ်လို့လည်းကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပြောကြားသွားပါတယ်။အသက်68နှစ်အရွယ်မစ္စတာဂူတာရက်စ်ကိုအတွေ့အမှုချုပ်အဖြစ်ခန့်အပ်ဖို့အတွက်အောက်တိုဘာလတုန်းကရွေးချယ်ခံရတာဖြစ်ပါတယ်။သူဟာ1995ခုနှစ်ကနေ2002ခုနှစ်အထိပေါ်တူဂီဝန်ကြီးချုပ်တာဝန်ကိုယူခဲ့ပါတယ်။အဲဒီနောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်2005ခုနှစ်ကနေ2015ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။2009ခုနှစ်တုန်းကဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်နဲ့မြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်တုန်းကတနင်္လာရီတိုင်းဘိမ့်မြို့ကိုတွားရောက်ခဲ့သလိုရခိုင်ပြည်နယ်စစ်တွေမြို့ကိုလည်းတွားရောက်ခဲ့မှုပါတယ်။ထိုင်းနိုင်ငံမှာခိုးလုံနေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုအဆင်သင့်ဖြစ်မှဌာနေပြန်ပို့ဖို့အတွက်အဲ့ဒီတုန်းကဒီမြန်မာနိုင်ငံမတိုင်ခင်ထိုင်းခီးစင်မှာထိုင်းတာဝန်ရှိသူတွေကိုသူကတိုက်တွန်းခဲ့ပါတယ်။တခါ2012ခုနှစ်မှာလဲဒုတိယအကြိမ်မြန်မာနိုင်ငံကိုမစ္စတာဂူတာရက်စ်ထပ်လာခဲ့မှုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုတတိယနိုင်ငံတွေမှာအခြေချနေထိုင်ရေးတခြားနိုင်ငံတွေကကူညီဆောင်ရွက်ပေးဖို့သမ္မတဦးသိန်းစင်ရဲ့အဆိုပြုချက်ကိုမစ္စတာဂူတာရက်စ်ကအဲ့ဒီတုန်းကလက်မခံပယ်ချခဲ့ပါတယ်။အဲ့ဒီခီးစဉ်အတွင်းမှာဒီရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေပို့ပေးနိုင်ရေးကိစ္စကိုစစ်ဗိုလ်ချုပ်တွေနဲ့ဆွေးနွေးခဲ့တယ်လို့ UNHCR ကသတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂတွင်မှုချုပ်တာဝန်ကိုမစ္စတာဘန်ဂီမွန်စီကနေ2019ဇန်နဝါရီလ10ရက်နေ့မှာမစ္စတာဂူတာရက်စ်လွှဲပြောင်းတာဝန်ယူမှာပါ။ဒီနေ့လနေ့ကကျင်းပတဲ့ထွေထွေညီလာခံဆွေးနွေးပွဲမှာမစ္စတာဘန်ဂီမွန်ရဲ့10နှစ်တာအတွင်းထမ်းဆောင်ခဲ့တဲ့ဆောင်ရွက်ချက်တွေကိုလည်းဂုဏ်ပြုခဲ့ပါတယ်။ငြိမ်းချမ်းမှုလူအခွင့်အရေးတရားမျှတမှုနဲ့ညီမျှမှုတို့အတွက်ခိုင်မာတဲ့တန်တိတ်ထန်တဲ့ရေရှည်ခံတဲ့အမွေအနှစ်ကိုမစ္စတာဘန်ဂီမွန်ကထားရစ်ခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌပီတာသွန်ဆင်ကပြောကြားခဲ့ပါတယ်။မစ္စတာဘန်ဂီမွန်ကလည်းအင်မတန်ခက်ခဲတဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုအားနဲ့ဖြေရှင်းနိုင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်
။ I have maintained the focus on people's dignity and rights, the pillars of our common humanity.
လူသားတို့အတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လူကုန်သိက္ခာနဲ့လူအခွင့်အရေးအပေါ်မှာကျွန်တော်အာရုံစိုက်ဆောင်ရွက်ခဲ့ပါတယ်။အင်အားနည်းသူတွေ၊ဘေးဖက်ခံထားရသူတွေရဲ့ရှေ့ကနေရပ်တည်နိုင်ဖို့ကျွန်တော်လုပ်ခဲ့ပါတယ်။အနာဂတ်မျိုးဆက်တွေညီညီညာညာနေနိုင်ကြဖို့အတွက်အတတ်နိုင်ဆုံးကျွန်တော်ကြိုးစားလုပ်ခဲ့ပါတယ်။
မစ္စတာဘန်ဂီမွန်ဟာကုလသမဂ္ဂတွင်မှုချုပ်တာဝန်ကို2009ခုနှစ်မှာစတင်တာဝန်ထမ်းဆောင်ခဲ့ပြီးတော့2011ခုနှစ်မှာနောက်ထပ်တစ်ကြိမ်အရွေးခံခဲ့ရတာဖြစ်ပါတယ်ရှင်။
စီးရီးယားနိုင်ငံမှာတပုံနေထိမ့်ချုပ်ထားတဲ့အီလီပိုမြို့ရဲ့အရှေ့ပိုင်းဒေသကိုစီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့စစ်တပ်လက်ပြန်လည်ကျရောက်သွားတာဟာ၅နှစ်ကြာရှည်ခဲ့ပြီဖြစ်တဲ့ပြည်တွင်းစစ်အတွင်းပြက်ပြက်သားသားအောင်မြင်မှုရရှိလိုက်တာဖြစ်ပါတယ်။အခုလိုကျရောက်သွားခဲ့တာဟာထူးခြားတဲ့အမှတ်လက္ခဏာတင်ဂီတာတစ်ခုဖြစ်တယ်လို့သမ္မတအာဆတ်ရဲ့စစ်တပ်နဲ့သူ့ကိုပြင်ပကနေထောက်ခံနေတဲ့ရုရှားနဲ့အီရန်တို့အတွက်လက်ကျန်တပုံနေရဲ့အခိုင်အမာတပ်စခန်းတွေကိုစီးရီးယားနိုင်ငံအနောက်ပိုင်းကိုစီးရီးအသာစီးရဖို့အတွက်စိတ်တိုင်းကြပြင်ဆင်နိုင်ခွင့်ရရှိသွားစေတာလည်းဖြစ်ပါတယ်တပုံကောင်းဆောင်လေးနဲ့အတိုက်ခံနိုင်ငံရေးသမားတွေကတော့အလက်ပိုမြို့ဆုံးချုံလိုက်တာဟာသူတို့ရဲ့အုံကြွတော်လှန်မှုကိုအဆုံးသတ်သွားစေမှာမဟုတ်ကြောင်းခုခံပြောဆိုနေပါတယ
် UAB ရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 လိုင်းနိုမီတာ48 kHz 6.5 နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ငံကနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာမှထွက်ပေါ်နေတဲ့စိုးရိမ်မှုတွေကိစ္စဆွေးနွေးဖို့အတွက်အာဆီယံအဖွဲ့ဝင်နိုင်ငံကြ ాయి ဝန်ကြီးတွေကိုမြန်မာနိုင်ငံကဖိတ်ခေါ်ထားပါတယ်။မောင်တော်ခရိုင်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းစဉ်အတွင်းလူနည်းစုမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်နေတဲ့ဆိုတဲ့ဆက်ဆွဲချက်တွေထွက်ပေါ်နေတာပါ။ဒီဆက်ဆွဲချက်တွေအပေါ်မွတ်စလင်အများစုနေထိုင်ကြတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကအထူးစိုးရိမ်ကြောင်းပြောကြားခဲ့ကြပါတယ်။ဒါကြောင့်ဒီဇင်ဘာလ19ရက်နေ့ကျရင်ဒီစိုးရိမ်မှုတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်ရခိုင်ပြည်နယ်အရေးရှင်းလင်းပြဖို့အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေကိုဖိတ်ခေါ်ထားတာပါ။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာပြီးခဲ့တဲ့စနေတနင်္ဂနွေရုံးပိတ်ရက်ကျင်းပခဲ့တဲ့အာဆီယံအစည်းအဝေးပွဲမှာမြန်မာနိုင်ငံကအလို့သဘောဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်နေတယ်လို့မလေးရှားဝန်ကြီးချုပ်နာဂျီဘရာဆက်ကဆွဆွဲပြီးတော့လူထုစုဝေးပွဲတစ်ခုကိုကွာလာလမ်ပူမြို့တော်မှာမကြာခင်ကဥဆောင်ကျင်းပခဲ့တဲ့အတွက်မြန်မာနဲ့မလေးရှားနိုင်ငံကြားမှာတန်တမာရေးအဖို့အထစ်တွေဖြစ်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကြားရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းဒေါက်ဆန်းစုကြည်ကိုနေပြည်တော်မှာလာရောက်တွေ့ဆုံစဉ်အင်ဒိုနီးရှားရဲ့အထူးဆိုရင်မှုကိုပြောကြားခဲ့ပါတယ်။ဒီလိုအခြေအနေတွေကြားမှာပဲရခိုင်အရေးနဲ့ပတ်သက်တဲ့အလို့သဘောဆွေးနွေးပွဲကိုရန်ကုန်မှာကျင်းပဖို့မြန်မာအစိုးရကစီစဉ်နေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒုသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်အဖွဲ့ဝင်တွေဟာဒီဇင်ဘာလ12ရက်တနင်္လာနေ့ကမောင်တော်ဒေတာတဝိုက်ကကျေးရွာတွေကိုတွားရောက်ပြီးတော့ကွင်းဆင်းလေးလာခဲ့ပါတယ်။ဒီဇင်ဘာလဆန်းကပဲရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ဒီရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ကတော့ရခိုင်ပြည်နယ်ထဲမှာတင်းမာမှုတွေတိုက်ခိုက်မှုတွေရှိပေမဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့အခြေအနေမျိုးသူမတွေ့ခဲ့ရဘူးလို့ပြောကြခဲ့ပါတယ်။ဒီဆွဆွဲမှုဟာပြင်းထန်တဲ့ဆွဆွဲချက်ဖြစ်ပြီးတော့အထောက်အထားပြနိုင်ဖို့လိုအပ်တယ်လို့ကိုဖီအန်နန်ကပြောကြခဲ့ပါတယ်။
ဒီအစိုးရဘက်ကကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အလျော်ပေးလက်ရောတာမျိုးမလုပ်ဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်တနိုင်ငံနဲ့အဖြစ်သတ်မှတ်တဲ့ One China Policy မူဝါဒကိုဆက်ပြီးတော့ထားသင့်မသင့်ဆိုတဲ့ပေါ်မေကွန်ထုတ်ပြောဆိုခဲ့တဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတော့အထူးစိုးရိမ်တဲ့အကြောင်းတရုတ်နိုင်ငံကတင်းလာနေမှာတုံ့ပြန်လိုက်ပါတယ်။1989ခုအမေရိကန်တရုတ်ပူးတွဲကြေညာချက်အရအမေရိကန်ပြည်ထောင်စုကတရုတ်အစိုးရကိုတရားဝင်အစိုးရအဖြစ်အတိမတ်ပြုပြီးတော့တိုင်ဝမ်ကျွန်းဟာတရုတ်ပြည်ရဲ့အစိတ်အပိုင်းဖြစ်သတ်မှတ်ခဲ့တာပါ။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခက်ကတော့သူ့နိုင်ငံအနေနဲ့တရုတ်နိုင်ငံတနိုင်ငံနဲ့အပေါ်အတိမတ်ပြုတဲ့ policy ကိုဆက်လက်ကျင့်သုံးမယ်လို့သတင်းစာရှင်းလင်းပွဲမှာတင်းလာနေကပြောဆိုလိုက်ပါတယ
်။ဒီဇင်ဘာလ7ရက် VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးစမိုးရီတို့ကြီးညာပေးသွားတာပါ။အခုဆက်သွယ်မေးမြန်းချက်တွေသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးပါမယ်ရှင်။အကြမ်းဖက်မှုတွေစတင်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသမွတ်စလင်ကျေးရွာလေးကိုဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်က3ရက်ကြာကွင်းဆင်လေ့လာနေပါတယ်။2019ခုနှစ်ဇန်နဝါရီလ31ရက်မှာသမ္မတကိုအစီရင်ခံစာတင်သွင်းမဲ့ကော်မရှင်ရဲ့တွေ့ရှိချက်တွေဟာမှန်မှန်ကန်ကန်ဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒေသခံရခိုင်လွှတ်တော်အမတ်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။ကောင်းပါပြီရှင်။ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်မောင်းတော်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးကော်မရှင်ဟာစတင်အကြမ်းဖက်တိုက်ခိုက်ခဲ့တဲ့နေကြားဆောင်စခန်းတွေနားကရွာဖြစ်တဲ့ကြီးကန်းပြင်မှာအဓိကအခြေချပြီးတော့ငခုရဝဘိတ်ပွင့်ချူချောင်းနဲ့ကြက်ရိုးပြင်ကျေးရွာတွေကိုဒီဇင်ဘာလ17ရက်နေ့နဲ့12ရက်နေ့ကကြည့်ရှုစစ်ဆေးခဲ့တာပါအထူးသဖြင့်မီးလောင်ဖျက်ဆီးခံရတဲ့နေရာတွေကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့မွတ်စလင်မိသားစုတွေနေမြေကန်တက်မတော်အရာရှိတွေနဲ့လည်းကော်မရှင်ဖွဲ့ဝင်တွေကတွေ့ဆုံမေးမြန်းခဲ့ပါတယ်ကော်မရှင်မှာပါဝင်တဲ့လွှတ်တော်ကိုယ်စားလှယ်တဦးရဲ့ပြောဆိုချက်အရဆိုရင်တော့ပဋိပက္ခဖြစ်ထားတဲ့ဒီမွတ်စလင်ကျေးရွာတွေဟာတိတ်ဆိတ်နေပြီးတော့ရွာသားတွေဟာထွက်မလာကြဘူးလို့ဆိုပါရယ်အများစုဟာကြောက်ရွံ့နေကြတယ်လို့လည်းပြောပါရယ်မိလောင်ခံရတဲ့အဆောက်အုံတွေကိုလည်းဒီကော်မရှင်အဖွဲ့ဝင်တွေကတွေ့မြင်ခဲ့ရတယ်လို့လည်းပြောပါရယ်အခုလက်ရှိဒီပဋိပက္ခဖြစ်တဲ့ဒေတာတစ်ခုလုံးမှဆိုရင်တော့အခြေအနေတွေဟာတိတ်ဆိတ်နေပြီးတော့စပားကင်းတွေဟာဆိုရင်လည်းမရိတ်သိမ်းရသေးဘူးလို့လည်းအဲ့ဒီလွှတ်တော်အမတ်ကပြောပါတယ်တချို့ရွာတွေမှာဆိုရင်တော့ဒီမွတ်စလင်ရွာသား3ပုံ2ပုံလောက်ကတော့ကျေးရွာတွေကိုပြန်လာတာတွေ့ရတယ်လို့တော့ဆိုပါရယ်အခုလို့ဒီပြည်ထောင်စုအစိုးရဘက်ကဆေးလွှတ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ပတ်သက်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်ဦးဝင်းနိုင်ကသူ့အမြင်ကိုအခုလို့ပြောပါရယ်
အားလုံးကလူသားဆန်တဲ့အိဆာရက်တွေပေါ့။နောက်ကိုယ်နိုင်ငံထဲမှာဖြစ်နေတဲ့ကိစ္စဦး။ကိုယ်နိုင်ငံထဲမှာရှိတဲ့လူသားအားလုံးအတွက်အားလုံးကမှန်မှန်ကန်ကန်ဖြစ်အောင်မကြိုးစားနေတယ်လို့ထင်တယ်ပေါ့ဗျာ။အားလုံးလည်းမှန်ကန်အောင် လုပ်ပေးကြရင်တော့ပိုကောင်းလိမ့်မယ်လို့ပဲကျွန်တော်ကတော့အထင်မြင်ချက်ပေးလိုပါတယ
်ဟုတ်ကဲ့အဲ့တော့ဒီရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့အာဆီယံကလည်းပါလာပြီဆိုတော့ဒီဒီဇင်ဘာလ19ရက်နေ့မှာဆိုလို့ရှိရင်အာဆီယံနိုင်ငံသားရေးဝင်ကြီးအရေးပေါ်အစည်းအဝေးကိုလည်းဒေါက်ဆန်းစုကြည်ကိုရိုင်းကမြန်မာနိုင်ငံကိုဖိတ်ခေါ်ထားတာလည်းရှိပါတယ်ဒီပေါ်မှာဘယ်လိုမြင်ပါသလဲရှင်
အဲ့ဒီလိုတဲ့လူတွေလူတွေကြတဲ့အခါကျတော့ဒါတွေကဖြစ်ဖြစ်တာရှိခဲ့တဲ့ဟာပဲဒီပေါ်မှာကကျွန်တော်တို့အမှားယွင်းနေမဖြစ်အောင်ဆိုရတဲ့အနေနဲ့ဒါမှမဟုတ်အာဆီယံတိုင်းဝမ်းအနေနဲ့လည်းအမှားယွင်းမရှိအောင်ပေါ့ဗျာကျွန်တော်တို့အထင်းသေးသေးသွားကြမယ်ဆိုရင်တော့ဒီကိစ္စတွေကအများဆုံးပြည်ထောင်ပါလိမ့်မယ်အီချမ်းသွားပါလိမ့်မယ်လို့ပဲမြင်ပါတယ်ဗျာ
ဒါကတော့ရခိုင်ပြည်နယ်လွှတ်တော်မှဥဝင်နိုင်ပြောသွားတာပါဒီမောင်းတော့အကြမ်းဖက်မှုစုံစမ်းရေးကော်မရှင်အဖွဲ့မှထူးခြားချက်ကတော့လွှတ်တော်အမတ်တွေအစိုးရအစ်မြင့်အရာရှိကြီးတွေနဲ့ပညာရှင်တွေတမကလုံခြုံရေးအရာရှိဟောင်းတွေစုစုပေါင်း73ဦးပါဝင်ပါတယ်။ကော်မရှင်ရဲ့အဓိကရည်ရွယ်ချက်ကတော့အကြမ်းဖက်တိုက်ခိုက်ခံရမှုရဲ့နောက်ခံအခြေအနေတွေနဲ့အပြစ်မှန်ပေါ်ပေါက်စေရေးအပါအဝင်နောက်အလားတူဖြစ်စဉ်မျိုးထပ်ပြီးမဖြစ်ပွားစေဖို့အစိုးရဘက်ကဘာတွေဆောင်ရွက်ဖို့လိုအပ်တယ်လဲဆိုတာတွေကိုလေ့လာစုံစမ်းရမှာဖြစ်ပြီးတော့သူတို့ရဲ့တွေ့ရှိချက်တွေကို2019ခုနှစ်ဇန်နဝါရီလ31ရက်နေ့မှာအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင်
။မင်းညနေပြောပြသွားတာပါရှင်။အခုတစ်ခါဆက်ပြီးတော့ဒီပြောပြမှာကတော့ NCA အပြစ်ရစာချုပ်ဖက်ပါ။နိုင်ငံလုံးဆိုင်ရာ NCA အပြစ်ရစာချုပ်ကိုလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်၈ဖွဲ့နဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားတဲ့တပြိုင်နက်ထဲမှာပဲ NCA မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေဒီဖြစ်စဉ်မှာပါဝင်နိုင်အောင်အစိုးရအနေနဲ့အမြန်ဆုံးကြိုးပမ်းတင်တယ်လို့နိုင်ငံရေးခေါင်းဆောင်တချို့ကတိုက်တွန်းလိုက်ပါတယ်။မြေပြင်မှာတိုက်ပွဲတွေဆက်ဖြစ်နေပေမဲ့အစိုးရနဲ့လက်နက်ကိုင်၈ဖွဲ့ကြားနိုင်ငံရေးဆွေးနွေးပွဲတွေစဖို့အဆင်သင့်ဖြစ်နေပြီလို့ပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။အစိုးရညီညွတ်ရေးကော်မရှင်နဲ့ NCA အပြစ်ရစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်၈ဖွဲ့တို့ဒီဇင်ဘာ12ရက်မနေ့ကရန်ကုန်မြို့ရွှေလီလန်းက NRPC ညီညွတ်ရေးစင်တာမှာတွေ့ဆုံပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ကြိုတင်ညှိနှိုင်းကြတာဖြစ်ပါတယ်။အဲ့ဒီညှိနှိုင်းအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းနဲ့ပတ်သက်လို့ NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့ညီညွတ်ရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD တာဝန်ခံဗိုလ်မှူးကြီးခွန်အောင်ကကအခုလိုရှင်းပြပါတယ်
။မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတဲ့ကိစ္စက NCA လက်မှတ်ထိုးတဲ့အစည်းအဝေးချုပ်တွဲမှာပါတဲ့လာမယ့်မြေပုံရဲ့အဆင့်3ဖြစ်ပါတယ်။အဲကြောင့် NCA ကိုအကောင့်ထဲပေါ်မယ်ဆိုရင်ဒီအမျိုးသားပြည်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့လိုအပ်ပါတယ်။ဒါကြောင့်ကျွန်တော်တို့လာမယ့်27ရာစုပင်လုံဒုတိယအစည်းအဝေးမတိုင်ခင်မှာအမျိုးသားပြည်နိုင်ငံရေးဆွေးနွေးပွဲကိုလူမျိုးလိုက်ကျင်းပနိုင်တဲ့နေရာတွေမှာကျင်းပဖို့ဆိုပြီးတော့ဒီလိုပြင်ဆင်နေတာဖြစ်ပါတယ်။ဇန်နဝါရီလထဲမှာတော့တော်တော်များများနေရာမှာကျင်းပပြင်မယ်လို့ယူဆပါတယ်
။ပြည်နယ်အဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ရှမ်းပြည်နယ်တွေမှာစတင်နိုင်ဖို့မှန်းတာပြီးကရင်ပြည်နယ်မှာအရင်ဦးဆုံးစတင်မှာဖြစ်ပါတယ်။တကယ်တော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတနိုင်ငံလုံးမှာရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးဝင်ရောက်ဆွေးနွေးနိုင်ခွင့်ရှိတယ်လို့အစိုးရနဲ့တပ်မတော်ဘက်ကအခြေခံမူအဖြစ်လက်ခံထားပြီးသားဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ချင်ရင် NCA အပြစ်ရစာချုပ်ကိုအရင်လက်မှတ်ထိုးရလိမ့်မယ်လို့ကန့်သတ်ထားတာပါ။ဒီလိုဆိုရင်လက်နက်ကိုင်တွေအားလုံးပါဝင်မဲ့နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ဆိုတာအလန်းကွာဝေးနေဦးမှာလားဆိုတာမေးစရာဖြစ်လာပါတယ်။အပြစ်ရထားတဲ့အဖွဲ့တွေနိုင်ငံရေးဆွေးနွေးနေချိန်မှာ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအပြစ်ရဆွေးနွေးနိုင်လာအောင်တ мян နဲ့အထက်လှုပ်ဆောင်သွားမယ်လို့ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်
။နိုင်ငံရေးတည်ဆောက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတာလည်းပဲရှေ့ကိုတိုးနေတဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်နေတော့ဒီမြေပြင်မှာတိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေနဲ့လည်းပဲအားလုံးဒီရန်ကုန်မှုတွေကိုရပ်ဆိုင်းပြီးတော့ပြည်ဆောင်ဆွေးနွေးကြဖို့ညှိနှိုင်းကြဖို့ကျွန်တော်ငင်းငင်းလုံဝမ်းပြင်တော့မှအတူတကွပါလာကြဖို့ဒါကိုလည်းပဲကျွန်တော်တို့ဆက်လက်တိုက်တွန်းနေတယ်ဆက်လက်အကြိုးပမ်းနေကြတာဖြစ်ပါတယ်ဒါကလည်းပဲတပြိုင်တည်းလောကမစိစဖြစ်တဲ့အတွက်တစ်ခုကိုတစ်ခုစောင့်နေတာတော့အချိန်ဆွဲနေတာတော့လုံးလုံးမရဘူးဖက်ဒရယ်ပြည်ထောင်စုပြည်ဆောင်ရေးကလည်းပဲတရက်စောရင်လည်းစောသလိုပေါ့တစ်လစောရင်လည်းစောသလိုကျွန်တော်တို့အလုပ်ဆောင်နိုင်ဖို့အကြိုးပမ်းတာဖြစ်ပါတယ
်လက်တွေ့မှာတော့ရှမ်းပြည်နယ်မန်တုံကြောင်မင်းနဲ့ကုတ်ခိုင်မြို့နယ်တွေမှာဒီဇင်ဘာလ12ရက်ကမြောက်ပိုင်းမဟာမိတ်ထဲမှာပါတဲ့ TNL တအောင်းပလောင်တက်နဲ့မြမတက်မတော်တို့ကြားတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပြီးအစိုးရတပ်ဘက်ကလေကြောင်းကနေတိုက်ခတ်ခဲ့တယ်လို့ TNL ကသတင်းထုတ်ပြန်တယ်လို့ယာနဲ့ချီတဲ့ဒေသခံအရသာစီပေးဆောင်လူဦးရေတွေတိုးပွားလာနေပါတယ်ဒီလိုစစ်ပွဲတွေကိုအမြန်ရပ်ပြီးအစိုးရဘက်နဲ့မြောက်ပိုင်းမဟာမိတ်တက်တွေကြားငင်းငင်းရေးအတွက်တက်တုတ်ရိုက်ဆွေးနွေးညှိနှိုင်းနိုင်မှသာအားလုံးပါဝင်နိုင်မဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအမြန်ပေါ်ပေါက်လာနိုင်လိမ့်မယ်လို့ EBSDF ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်။ဟိုအလုံးပါတဲ့ဖြစ်စဉ်ဖြစ်တာအကောင်းဆုံးပဲ။ကျွန်တော်တို့ဖယ်ဒရယ်ပေါင်းမယ်ဆိုတဲ့အခါကျတော့နေရာဒေသစီးစီးမှာရှိနေတဲ့တိုင်းသားတွေအတန်အဆုံးပါမလာဘူးဆိုလို့ရှိရင်တစ်ခုလုံးဆိုင်ရာဆုံးဖြတ်ချက်တွေချဖို့ကဟိုအခက်အခဲဖြစ်မှာ။အဲ့တော့ထိုင်ဆောင်နေရမလားလို့လည်းပြောချင်ပေမဲ့လို့တပြိုင်တည်းမှာပဲအဲ့လိုမျိုးလက်ဦးယူပြီးတော့ဆုံးဖြတ်နေတဲ့အဥ္စာမျိုးလုတ်ကြမှာလားဆိုတော့ခံစားချက်မျိုးကလည်းပေါ်နိုင်တယ်ခါကြတော့အခုလက်မှတ်မထိုးရသေးတဲ့အပွဲတွေကဒီတဲမှာပါလာအောင်ဒီဆက်ဆက်ဆွေးနွေးတဲ့ဟာဒီအားလုံးကိုအလို့တဘောကတရားဝင်တဘောကမြန်မြန်ဆန်ဆန်လုံးမြန်လုပ်ဖြစ်နေလို့ကျွန်တော်ထင်ပါတယ
်ဒီတော့တွင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေက KIA ကချင်း TNLA တောင်းပလောင် MNDAA ကိုကန့်စားတဲ့လက်နက်ကင်တွေကိုအကြမ်းဖက်အဖွဲ့အစည်းပြစ်တတ်မှတ်ပေးဖို့ပြီးခဲ့တဲ့သတင်းဘက်ကရှမ်းပြည်နယ်လွှတ်တော်မှာပြည်ခိုင်မျိုးပါတီကိုယ်စားလှယ်တဦးတင်သွင်းတဲ့အဆိုကိုအတည်ပြုခဲ့ပြီးနောက်အခြေအနေတွေပုံမိုတင်းမာလာပါတယ်တိုင်းသားလက်နက်ကင်အဖွဲ့နဲ့ခေါင်းဆောင်တွေကိုအခုလိုအကြမ်းဖက်အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအဖြစ်တတ်မှတ်တာမျိုးဟာငြင်းငြင်းရေးလုပ်ငန်းစဉ်တွေကိုအဟန့်တားဖြစ်စေတာကြောင့်ကန့်ကွက်ကြောင်းNCA မှာလက်မှတ်ထိုးထားတဲ့ဒိုင်းနာလက်နက်ကန်ရှစ်ပွဲကဒီဇင်ဘာ31ရန်ကုန်ချက်ထရီယန်ဟိုတယ်ကဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်တချို့နဲ့ကြောင်မဲနဲ့နမ်တူမြို့နယ်တွေအတွင်းကြေးရွာတချို့ကရွာသားတွေကိုတအောက်ပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကအတင်းအဓမ္မဖမ်းဆီးသွားတယ်လို့ SNLD ပါတီကပြောလိုက်ပြီးတိုင်းပြည်ငြိမ်းချမ်းရေးရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုလှုပ်ရမျိုးကိုလက်မခံနိုင်ဘူးလို့လည်းပြောပါတယ်။ဒါပေမဲ့ TNLA ဘက်ကတော့ဒီလိုမျိုးအယက်သားတွေကိုဖမ်းဆီးတာမရှိဘူးလို့တုံ့ပြန်ထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြမှာပါရှင်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်တချို့အပါအဝင်ကြောင်မဲမျိုးနဲ့ပန်ကွန်ကြီးရွာအုပ်စုပန်ကွန်ရွာမကကြီးရွာသား24ယောက်ကို TNLA တအောင်ပလာအမျိုးသားလွတ်မြောက်ရေးတပ်မတော်ကဒီလ10ရက်နေ့တုန်းကအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ပြီးခဲ့တဲ့နိုဝင်ဘာလ20နဲ့21ရက်နေ့တွေတုန်းကလည်းနမ်ပတူမျိုးနဲ့အတွင်ကြီးရွာတချို့ကရွာသား12ယောက်ကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ SNLD ပါတီကပြောပါတယ်ပြည်တွင်းရဲရဲကြီးအတွက်အထူးအလေးပေးဆောင်ရွက်နေတဲ့အချိန်မှာအခုလိုအရက်သားတွေကိုအလိုမတူဘဲနဲ့ဖမ်းဆီးခေါ်ဆောင်တာတွေဟာဘယ်လိုမှလက်ခံနိုင်စရာမရှိဘူးလို့ SNLD ပါတီပြောခွင့်ရဦးဆိုင်ညွန့်လွင်ကပြောပါတယ
်။ဘာကြောင့်ဖြစ်လဲလို့ကျွန်တော်လည်းမပြောပြရတတ်ဘူး။သူတို့လည်းပြောမဖြစ်တင်ဘူးလို့ကျွန်တော်ရှင်းရှင်းလင်းလင်းပြောချင်တယ်။အထူးဖြင့်ကျွန်တော်တို့ဟိုတော့ဒီအဖွဲ့အစည်းတွေအားလုံးပေါ့နော်။ဟိုလူသားပြည်တဲ့ညရေးကိုဆောင်ရွက်နေတဲ့အချိန်မှာအားလုံးကျန်တော့နားလည်မရှိဘူးလို့ရယ်။ကျွန်တော်တို့ကကာကွယ်ပေးနေလူကကျွန်တော်တို့လူတွေကိုဒီလိုမျိုးဖမ်းပြီးတဲ့ပါများဆိုရတဲ့ခါကျတော့သူတို့ဘယ်လိုရှင်းရမလဲရှင်းရှင်းပါဒါကမသိတော့ဘူးလို့ထင်ပါတယ်ဒီဘောဆန်တာမှာပါပဲနဲ့စဉ်းစားဖမ်းဖို့အတွက်ကိုအသိပြည့်နေပြီးတော့ဖမ်းနေစီးတယ်စီးုံနေခေါ်ဆောင်လာတယ်ဆိုတော့လုံးဝဖြစ်တင်ပါဘူးတစ်ခါလဲသူတို့အစိုးရကပြောနေတယ်နော်ဒါမျိုးကိုလေဒီနေ့ကဘုစကားပြောချင်နေဘူးကျွန်တော်လည်းပြောပြနေတယ်တစ်ခါကကျွန်တော်တို့ပြောပြနေလူတွေကအဲ့ဒီလိုမျိုးလုပ်နေတယ်ဆိုရင်တော့ကျွန်တော်တို့မှအများကြီးပြောအားဆိုအားရှိဖြစ်တာပေါ့
တရားဓာတ်လေးအဖွဲ့ကတော့သူတို့အနေနဲ့ရှမ်းပြည်နယ်အတွင်းက RCSS တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်တဲ့အချိန်မျိုးမှာဖမ်းဆီးမိတဲ့ရှမ်းစစ်သားတချို့ရှိပေမဲ့လို့အရက်သားတွေကိုအာဓမ္မဖမ်းဆီးတာမျိုးတော့မရှိဘူးလို့ပြောပါတယ်
ဟုတ်ကဲ့သူတို့ပြထုတ်ပြင်ချင်ရချက်တော့တွေ့တယ်အခုမှကျွန်တော်လူလက်နေတော့အဲ့ဟာတော့ကျွန်တော်မတည်ရသေးဘူးဒီချက်ကတော့ဒီအရတားကိုဖမ်းဆီးထားမိတာတော့မရှိဘူးအဲ့ဒါဒီလူမျိုးရှိရနော်အရင်တော့ဒီတိခရဲလူဝင်မှာအမှားကျွန်တော်ဒီ ASEAN တပ်ဖွဲ့ရှိတယ် ASEAN စစ်သားတွေကျွန်တော်ဖမ်းမိတာတော့ရှိတယ်အမှားဝါရှာနဲ့ဟိုရှာလူမျိုးနော်ဟာဒီစစ်သားမဟုတ်ပဲအဲ့ဒီအရတားကိုဖမ်းဆီးထားတာတော့မရှိဘူး
တအောင်ပလောင်မျိုးသားလူမျိုးရေးတက်မတော် TNLA ကပြောခွင့်ရမိုင်းအိုက်ကျော်ပြောသွားတာပါ SNLD ပါတီကတော့ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့အချင်းချင်းစစ်ဆေးအတည်ပြုပြီးတော့မှအခုလိုထုတ်ပြန်ပြောဆိုတာဖြစ်တယ်လို့ဆိုပါတယ်ဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးအရေးပေါ်ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာလူမျိုးလာတဲ့သူတချို့ရှိတယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ
်ကျွန်တော်တို့လူတွေကိုကျွန်တော်အချင်းချင်း confirmation လုပ်ပါလေဒါမျိုးဖြစ်မှဆိုလို့ပေါ့နော်အလုံးအတည်ပြုပါလေဒီကိစ္စကိုအခုလက်တူမှာဖန်သွားတဲ့ဆန်းလူမျိုး7ယောက်အထဲက7ယောက်ကိုခုနကလွန်ခဲ့တဲ့တနင်္လာနေ့လောက်မှာပြန်လွတ်တာရှိပါတယ်အဲ့ဒါနံပါတ်2ပဲပါလား
ကျောင်းမဲကလူဒီဘက်ကဒီနေ့ဒီပါတင်မမကြားရပါဘူးဒီလူတွေပြန်လို့ပို့အတွက်ကိုကျွန်တော်တောင်းရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တကြီးတော့အုပ်စုရဲ့အလုံးမှုဆောင်ဖွဲ့ဖြစ်ပါတယ်
လနဲ့ခိုင်ပြိပခါတွေရှိနေတဲ့ရှမ်းပြည်နယ်အတွင်းတရတလီအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့လုပ်ရက်တွေဟာအကြမ်းဖက်လုပ်ရက်တွေဖြစ်တယ်လို့ဆိုပြီးဒီအဖွဲ့တွေကိုအကြမ်းဖက်အဖွဲ့စည်းတွေအဖြစ်နဲ့သတ်မှတ်ဖို့ကာကွယ်ရေးဝန်ကြီးဌာနကဦးဆောင်ပြီးတော့အစိုးရတင်သွင်းခဲ့တယ်လို့လွှတ်တော်အတွင်းဆွေးနွေးတာတွေလည်းရှိခဲ့တာပါ SNLD ပါတီကတော့ဒီအဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ဖို့ပြောဆိုတာတွေဟာရဲရဲရေးဆစ်ဆက်ညှိနှိုင်းမှုတွေကိုထိခိုက်စေနိုင်တဲ့အတွက်ထောက်ခံခဲ့ခြင်းမရှိပေမဲ့အခုလို TNL အဖွဲ့ကအရက်သားပြည်သူတွေကိုအတရားမှဖမ်းဆီးနေတာတွေကိုလည်းရှုတ်ချတယ်လို့ဦးဆိုင်ညွန့်လင်ကပြောပါတယ်ရှင်
။မကင်ဖြူထွေးစုံစမ်းတင်ပြခဲ့တာပါရှင်။သတင်းဆောင်ပါတွေဆက်သွဲမြင်းမြန်ချက်တွေဒီမှာပဲရန်နာပြီးနှစ်တစ်ကူတေးလက်ဆောင်ကိုထုတ်လွှင့်ပေးပါတော့မယ်ရှင်။ VOA သောတာရှင်တွေတဲ့ဆောင်းနေနေဝေနေတဲ့နှစ်တစ်ကူရာသီကိုရောက်တဲ့အတိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်တီးတခြင်းတွေနဲ့ဖြိုပြေးပေးနေကြဖြစ်တာမို့လို့ဒီမနက်မှာတော့မေသူတီဆိုတဲ့ဆောင်းလေးပြေညင်းဆိုတဲ့တခြင်းကိုနှာစင်ကြရအောင်ပါရှင်။ ဒီဆိုထားတဲ့စောင်းလေးပြင်းညင်းဆိုတဲ့တေးသချင်းကိုနားဆင်ကြကြရပါရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်။
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလမ်းမီတာ190တို့ကနေမနက်9နာရီအထိဖမ်းယူနိုင်နိုင်ကြပါတယ်။ဒီချိန်ပိုင်းတွင်မှာတော့ American Indian အတုံးအင်္ဂလိပ်သင်ကန်းစာစီဝါရေးကဏ္ဍနဲ့အတူအမေရိကန်မှာလိုက်နာကျင့်သုံးနေကြတဲ့ရင်စီကန်လှန်စီကန်တွေအကြောင်းတွေကိုတော့
တော့ဝဲမှာရောက်လို့ရှိရင်ဘိန်းကလုံးဝလိမ့်လို့မရဘူးနော်ပထမဆုံးရောက်တဲ့လူကအရင်ထွက်လို့ရတယ်ကိုကဖက်ကလာတဲ့ကားကိုစောင့်ရတယ်ဖက်ကလာတဲ့ကား
သူတဆုံးလေအမေရိကန်တခွေမှာနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းဆောင်းပါးတွေကိုမူလဆောင်းပါးရှင်ရဲ့အာဘော်မပြည့်ဥစ္စာမိုးဝေကကောက်နှုတ်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့အတွင်းစိုးရိမ်မှုတွေဖြစ်နေချိန်မှာမြန်မာကရှင်းလင်းတင်ပြဖို့ပြင်ဆင်နေပြီဆိုတဲ့ခေါင်းစဉ်နဲ့ကာဝီချုံကစ်တဘုံကနီကေအိတ်အေရှန်ရီဗျူးစာဆောင်မှာရေးသားထားပါတယ်မြန်မာနိုင်ငံကိုတကယ်တမ်းအုပ်ချုပ်နေသူတဦးလည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကဒေတာတွင်းနဲ့နိုင်ငံတကာအနေနဲ့ရခိုင်အရေးပေါ်စိုးရိမ်နေမှုတွေကိုတုံ့ပြန်တဲ့အနေနဲ့မကြုံစဘူးအာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုဒီဇင်ဘာလ19ရက်နေ့မှာရန်ကုန်မှာအလို့သဘောတွဲဆုံဆွေးနွေးကြဖို့အတွက်အစည်းအဝေးတစ်ရက်ခေါ်ယူဖို့ဖိတ်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာမွတ်စလင်တွေပေါ်ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးတော့တခြားနိုင်ငံတွေရဲ့ပြောဆိုဝေဖန်တာတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းအခုလိုဆွေးနွေးဖို့ဖြစ်လာတာဟာဒါပထမအဦးဆုံးချိန်ဖြစ်ပါတယ်။အော်တိုဘာလ9ရက်နေ့မှာနေကြားဆောင်ရဲတပ်ဖွဲ့စခန်းကိုမွတ်စလင်စစ်သေးကြတွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့ပြင်းပြင်းထန်ထန်လက်တုံပြတ်မှုပေါ်ပြည်ပအစိုးရတွေလူခွင့်ရေးအဖွဲ့တွေကစိုးရိမ်ထိတ်လန့်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတအဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံရပြီးတဲ့နောက်ပြောင်းလဲလာဖို့ရှိတဲ့ကမ္ဘာအခင်းကျင်းနဲ့ပတ်သက်ပြီးတော့သတင်းပတ်ကုံပိုင်းအာဆီယံထိပ်တန်းအရာရှိတွေဘာလီမှာဆွေးနွေးကြဖို့အင်ဒိုနီးရှားနိုင်ငံကအစည်းအဝေးနဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံကတင်းနယ်လာနေမှာအစည်းအဝေးကျင်းပဖို့အစီအစဉ်ကိုပြောဆိုလိုက်တာဖြစ်တယ်လို့ရေးသားထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအပေါ်စစ်တပ်ရဲ့ဖိနှိပ်ဆက်ဆံခဲ့မှုတွေနဲ့ပတ်သက်ပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့ NLD အစိုးရအပေါ်မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်မှုပြုလုပ်ခဲ့ပြီးတဲ့နောက်ဒီကိစ္စအပေါ်ပိုးပြီးတော့အာရုံစိုက်လာတာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒီဇင်ဘာလ6ရက်နေ့တုန်းကလည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီဟာနေပြည်တော်မှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ဒီအရေးကိုပွန့်ပွေလင်းလင်းဆွေးနွေးခဲ့ပါသေးတယ်။အခုလည်းဒေါ်ဆန်းစုကြည်အနေနဲ့လို့ဖို့ကံပဲနိုင်ငံသားရေးဝန်ကြီးတွေအားလုံးကိုအချင်းလေးလေးကိုယ်တိုင်ရှင်းပြလို့တဲ့အတွက်လက်ရှိအာဆီယံဖွဲ့ရဲ့အလှည့်ကျသဘာဝတိဖြစ်တဲ့လာအိုနိုင်ငံရဲ့လက်ထက်မှာအစည်းအဝေးကိုရန်ကုန်မှာကျင်းပဖို့စီစဉ်တာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံငြိမ်းချမ်းမှုနဲ့ပြန်လည်ရင်ကြားစေဖို့အတွက်စစ်မှန်တဲ့ထောက်ခံသူဖြစ်ပါတယ်ဆိုပြီးတော့ဆောင်ကွင်းရန်ရေးသားထားတဲ့ဆောင်းပါးကို The Global Times မှာဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်မြန်မာနိုင်ငံပချမ်းမှာအစိုးရစစ်တပ်နဲ့လက်နက်ကင်အဖွဲ့တွေပြည်ပခတိုက်ပွဲတွေတကြော့ပြန်ဖြစ်ပြန်ပါပြီဒုက္ခသည်တွေတရုတ်နိုင်ငံပချမ်းကိုပြေးလာကြပြန်ပါပြီဒီလိုနဲ့1948ခုနှစ်လောက်ကတည်းကစခဲ့တဲ့ပြဿနာတွေကြောင့်ထိခိုက်ရတာကတော့တမန်ပြည်သူတွေတရုတ်နိုင်ငံရဲ့လုံခြုံရေးနဲ့နှစ်နိုင်ငံဆက်ဆံရေးစတာတွေပဲဖြစ်တယ်လို့ရေးသားထားပါတယ်ဒီစစ်ပွဲတွေကြောင့်ခံရတဲ့တားကောင်ဖိအားသူတွေထဲမှာတရုတ်လက်အပါအဝင်ဖြစ်တယ်လို့ရေးသားထားပါတယ်ငြိမ်းချမ်းရေးရဲ့အကျိုးကျေးဇူးဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးနဲ့လူမှုအတွက်သာမကတရုတ်နိုင်ငံရဲ့လုံခြုံမှုနဲ့တရုတ်ပြည်သူလူထုရဲ့အေးချမ်းတာယာရေးကိုပါဖြစ်စေပါတယ်လို့ရေးသားထားပါတယ်။အကိုလာတွင်ဒေါ်အောင်ဆန်းစုကြည်တရုတ်ပြည်ကိုလာရောက်လက်ပတ်စင်ကနှစ်နိုင်ငံနေဆက်အေးချမ်းရေးနဲ့တည်ငြိမ်မှုရရှိစေရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နှစ်ဖက်သဘောတူညီခဲ့တာကိုလည်းထောက်ပြရေးသားထားပါတယ်။
လာမယ့်2020အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်တော့ဒေါအောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါရယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါရယ်။ VOA ရဲ့ဖုန်းနံပါတ်က 2392 ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင်။
ဒီနေ့ညအင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးနားဆင်ရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးမှာပါရှင
်။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
Give a runFor the money.
ဖြစ်ပါတယ်။ဆာလုံပေါင်းက GIVE give ကပေးတာ A ကတခု RUN run ကပြေးတာ FOR for ကအတွေ့ THE the MONEY the money ကငွေဆိုတော့စကွိုက်ထုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ငွေအတွေ့ပြေးပြရတာပေါ့။ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ပွဲကလို့ဆိုပါတယ်။ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေအနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းရတာကတော့ဓမ္မရာပါ။မြန်မြန်လောင်ကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီလေ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတစ်ခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
သူကသိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့သိတ်ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ VOA Internet စာမျက်နှာ burmese.voanews.com မှာရော Facebook စာမျက်နှာမှာပါစာဖိုင်နဲ့တကွလေ့လာနိုင်ကြပါတယ်။အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါဦးမယ်ရှင်။မြန်မာနိုင်ငံမှာနိုင်ငံတကာအဆင့်မီပညာရေးစနစ်တွေကိုလေ့လာပြီးခေတ်နဲ့တပြေးညီသင်ကြားပို့ချနိုင်ရေးအထောက်အကူဖြစ်စေမယ့်ဤပညာတစ်ခုကိုမြန်မာစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မတ်လလဝင်းကအမေရိကန်ဆီလီကွန်ဗယ်လီကဤပညာကုမ္ပဏီတွေနဲ့ပူးပေါင်းတီထွင်နေပါတယ်။ Virtual Reality ဤပညာကိုသုံးပြီးကမ္ဘာထိပ်တန်းအကြောင်းတွေကိုလေ့လာနိုင်ရေးကြိုးစားနေတဲ့ Educational Entrepreneur ပညာရေးဆိုင်ရာစွန့်ဦးတီထွင်သူမတ်လလဝင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မလလဝင်းအခုဆီလီကွန်ဗယ်လီမှာပညာရေးနဲ့ဆိုင်တဲ့ဒီ software တစ်ခုကိုဥဆောင်ပြီးတော့တီထွင်နေတယ်ကြားပါရခင်ဗျဒီ product ကဘာမျိုးလဲဆိုတာကိုကျွန်တော်တို့ရှင်းပြပါလားခင်ဗျ
2015မှာထွက်ခဲ့တဲ့ဤပညာ virtual reality လို့ခေါ်တဲ့ဤပညာကိုအခြေပြုပြီးတော့တည်ဆောက်ထားတဲ့ project ပါ။အဲ့ project ကကျွန်တော်တို့ဘယ်နေရာမှာရောက်နေရောက်နေ virtual reality ဆိုရဲမြန်မာလေးပေါ့နော်အဲ့ဒါလေးဝတ်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ရောက်သွားခြင်းတဲ့နေရာကိုဗီဒီယိုရိုက်ထားတဲ့နေရာကိုရောက်သွားတယ်လို့ခံစားလို့ရတယ်။အခုကိုယ်တော်ဝင်းလိုင်းက Washington DC မှာရှိနေပြီမဲ့ကျွန်တော်က Harvard ကအတန်းနဲ့ရောက်နေလို့ဆိုအခုအဲ့ information ဟို product လေးပေးလိုက်မယ်ဆိုရင် Harvard ကိုချင်းချင်းရောက်လို့ရတယ်ပုံစံမျိုးပေါ့ဟုတ်ကဲ့အဲ့ရပေါ့အခြေပြုပြီးတော့ထွင်နေတဲ့ software product လေးတစ်ခုပါဟုတ်ကဲ့
ဒီ product ကပေါ့နော်ညာတော့အဖြစ်တော့ပညာရေးအတွက်အခြေခံပြီးအသုံးပြုမယ်လို့ပြောပါတယ်ဆိုတော့ဒီဟာပညာရေးတစ်ခုတည်းအတွက်အသုံးဝင်တာလားတခြားကောဘာတွေများအသုံးချနိုင်ပါသေးလဲခင်ဗျာ
အစာပိုင်းကတော့ပြည်ရေးနဲ့ကြော်ညာလုပ်ငန်းတွေမှာသုံးပါတယ်ဖြော်ပြေးရေးကျွန်တော် concert တွေပါတွေ့ကြည့်လို့ရတယ်နောက် game ဆော့တဲ့ဟာတွေမှာသုံးတယ်ဒါပေမဲ့အခုနောက်ပိုင်းတော့ကလေးတွေကျောင်းပညာရေးအတွက်လည်းကမ္ဘာနိုင်ငံကြီးတွေမှာကျောင်းသားတွေအတွက်ဆိုတော့ဒီကလေးပိုင်းတွေမှာကလူကြီးပိုင်းတွေမှာပါလေဥပမာ Harvard ကcomputer science ပင်တဲ့ professor တယောက်ဆိုရင်သူ့စာသင်ခန်းကိုသူရင်တော့ VR ဟိုနဲ့ video နဲ့ပေါ့ online မှာတင်ထားတယ်။ Harvard ကစာသင်ခန်းတွေကိုဝင်ပြီးတော့ဝင်ထိုင်လို့ရတယ်ခံစားမှုမျိုးခံစားလို့ရတဲ့ဟာမျိုးပေါ့နော်။ဆိုတော့အဲ့ဒီ VR ကအခုကစာပေမှာတော့ဖြော်ပြေးနဲ့ကြော်ညာတွေမှာသုံးတယ်။ အကင်းတို့ကတော့ခုနောက်ပိုင်းမှာတော့သူပညာရေးမှာစပြီးတုံးလာပါပြီဟုတ်ကဲ့
ဟုတ်ကဲ့ဒီနိပညာကိုကိုလိုချင်တဲ့ပုံစံရအောင်ပေါ့နော်အခုမလလဝင်းကိုတိုင်ကဥဆောင်ပြီးတော့ကိုလိုချင်တဲ့ပုံစံလေးထွက်လာအောင်လုပ်တယ်ဆိုပေမဲ့လည်းနိပညာပိုင်းအရာတော့ဒီဆီလီကွန်ဗယ်လီမှာအခြေခံပြီးလုပ်တယ်လို့ကျွန်တော်တို့နားလည်ထားတော့ဘယ်လိုကုမ္ပဏီမျိုးတွေနဲ့များပူးပေါင်းဆောင်ရွက်နေပါလဲခင်ဗျဟု
တ်ကဲ့ကုမ္ပဏီလေးကထောင်ပြတာကကျွန်တော်တို့အရင်NASA program တခုပေါ့နော်ဒီပညာကိုအသုံးပြုပြီးကမ္ဘာပြဿနာအဖြေရှာရေးဆိုတဲ့ program လေးတခုကနေပြီးသွားတဲ့အခါမှာထွက်ပေါ်လာတဲ့ company လေးပါအခုသုံးဖို့ဒီ product ကို create လုပ်နေတာအတွက်ကတော့ဒီ US မှာဆိုရင်ကျွန်တော်တို့ Google ရဲ့ NASA ရဲ့ support လုပ်ပါတယ်နောက်အကြောင်းနေအနေနဲ့ဆိုရင်ကျွန်တော် Silicon Valley မှာရှိတဲ့ Synapse School နောက် East Coast မှာရှိတဲ့ Bard College ပေါ့နောက်ကျွန်တော်ရဲ့အကြောင်းဟောင်းကျွန်တော်တက်ခဲ့တဲ့အကြောင်းဖြစ်တဲ့Harvard University သူတို့ကနေပြီးတော့ထောက်ပံ့ပါတယ်ဟုတ်ကဲ့မြန်မာပြည်မှာလည်းကျွန်တော် team ရှိပါတယ်မြန်မာပြည်မှာတော့ဘုံဘုံအရှင်စေကိန်းနာဥက္ကဋ္ဌအနေနဲ့ကြီးမှုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားတဲ့ non profit ပေါ့ local NGO လေးတခုရှိပါတယ်အဲ့ဒါကကျွန်တော်မြန်မာပြည်ကဆရာရှင်မတွေကို training ပြန်ပြီးတော့ moment တန်းတန်းနေပေးဖို့အတွက်တည်ဆောက်ထားတဲ့ဖွဲ့လေးပါအဲ့ဒီဖွဲ့လေးကတော့အခုမန္တလေးမှာဆိုရင်ကျောင်းပေါင်း128ကျောင်းပေါ့ကိုပိုင်းထက်တန်းကျောင်းလေးကျောင်းပေါင်း128ကျောင်းကဆရာရှင်မတွေနဲ့ founder တွေကိုယ်တိုင်ကလည်းဒီအောင်တုံးကြည့်ပြီးတော့သဘောကျတယ်သူတို့လည်းသူတို့ကတော့ demand ပေါ့အဓိကဒီ product ကိုတုံးကျင်လို့တောင်းဆိုတဲ့အပိုင်းပေါ့ဟုတ်ကဲ့
ဆိုတော့သူတို့ကတော့ဒီမမလလဝင်းတို့အခုတည်ထွင်ထားတဲ့ဒီနည်းပညာအသစ်ကလေးကိုတွေ့လဲတွေ့ဘူးတယ်ဟိုသဘောလဲကျတယ်လိုချင်နေကြတယ်ပေါ့အဲ့ဒီပုံစံ
ဟုတ်ကဲ့ပါကျွန်တော်ပြီးခဲ့တဲ့နှစ်ပတ်ကမြန်မာပြည်ပြန်ပြီးတော့ဒီ product လေးမိတ်ဆက်တဲ့ဟာပေါ့ကျွန်တော်ဒီမှာ prototype လေးတွေလုပ်သွားတယ်အဆန်းလေးဟာလေးပေါ့အဆန်းလေးရိုက်သွားတဲ့ဟာလေးရှိအဲ့ဒါဆရာရှင်မတွေနဲ့ကျွန်တော်တို့ teachers training workshop တွေ run ကြည့် run ကြည့်ရအောင်ပါပုံမှန်လိုမျိုး theory နဲ့ဟိုအပြင် lesson planning အပြင်ဒီမိကညာနဲ့ပေါင်းစပ်လိုက်တဲ့အခါမှာကဘာအနှံ့ကအကောင်းဆုံးဆိုတဲ့အတန်းတွေကိုသွားလေ့လာခွင့်ရတယ်ပေါ့အဲ့လိုဟာလေးကိုကျွန်တော်တို့ workshop 3ရက် run ပါတယ် run ပြီးတော့ဆရာရှင်မတွေကိုယ်တိုင်ရောနောက်ကျောင်းဦးဆောင်တဲ့ founder တွေရောသူတို့ကတုံးကျင်ပါတယ်ဆိုပြီးတော့အခုတော့ပြောလာပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါကတော့ဒီတင်ယွန်းညွန်းနေပါဒီမှာလည်းအများကြီးထောက်ကူပြုလာနိုင်တယ်ပေါ့မြန်မြန်ဆန်ဆန်ခင်းတဲ့အမီပေါ့နော
်ဟုတ်ကဲ့ခင်းနေတော့အမီလိုက်နိုင်ပါတယ်ပညာထက်လည်းရှေ့ကြီးနိုင်ပါတခြား developing country ပေါ့နော်ကျွန်တော်တို့လိုမျိုးဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီရောကိုသူတို့ကကျောင်းသားတွေအတွက်ပဲသုံးသေးတယ်ကျွန်တော်အခုလုပ်နေတဲ့ product ကကျွန်တော်ဆရာချင်းတွေကိုအထောက်ကူပြုဖို့အတွက်သုံးတာဆိုတော့ပညာထက်တန်းတန်းပူတာပါတယ်ကျွန်တော်မြန်မာပြည်မှာစသုံးတယ်မြန်မာပြည်မှာစပြီးတော့ဒီ product ကိုရောင်းမယ်ပြီးတော့ကျွန်တော်တခြားကမ္ဘာဖွံ့ဖြိုးဆဲနိုင်ငံတွေကိုလည်းရောင်းမှာဆိုတော့အခုလက်ရှိမြန်မာမှာလည်းသူများနဲ့လည်းခင်ဗျာနောက်သူများထက်လည်းတလန်ပူပါလို့များဟုတ်ကဲ့
မြန်မာနိုင်ငံဟာဆိုလို့ရှိရင်ဒီအိန္ဒိယချင်းနိုင်ငံနေနဲ့နှိုင်းရှင်ရင်နဲ့မယ်ဆိုရင်တော့မှကျွန်တော်တို့အများကြီးနောက်ကျကြံခဲ့တယ်လေအခုဒါအစိုးရအသေးတက်လာပြီးတဲ့နောက်ပိုင်းမှာလည်းဒါအတိုင်းတာတစ်ခုတည်းပွင့်လင်းမှုတွေဖြစ်လာပြီးဆိုပေမဲ့လည်းဒါကျွန်တော်တို့အများကြီးလှုပ်ဖို့ကြံနေသေးတာပေါ့နော်မလလဝင်းတို့အခုတည်ထွင်နေတဲ့ဒီ virtual reality လိုမျိုးနှိပညာသစ်တွေဟာမြန်မာနိုင်ငံတခြားနိုင်ငံတွေကိုအမီလိုက်နိုင်မှုအတွက်ဘယ်လောက်ထိများအထောက်အကူပြုနိုင်မလဲခင်ဗျာ
โอเคนิพิญญาสกาเนี่ยส่วนเนาะ leaf frogging ขอมาวะเนาะลั้นเจฉีลั้นเจผုံเนี่ยตะบอบ่เนาะอกูอ่ะกบามาก็เช่นเนี่ยจองนี่วะเนาะ Harvard ดู MIT ดู Stanford ดูเนาะตะชาจองมองเตียจอก็ตรุ้ยเนี่ยคลาสดิออนไลน์มาตินไปไลฟ์ไปฟรีตินไปไลฟ์ไปเราမြန်မာပြည်อ่ะจองသားတွေอ่ะအဲ့ဓာတွေကိုတုံးဖို့ရာမှာအချက်3ချက်ကြောင့်မတုံးနိုင်ဘူးเนาะပထမတစ်ချက်ကတော့ကျွန်တော်ဘာသာစကားခက်ခဲကြောင်းဒုတိယတစ်ချက်ကအင်တာနက်ကြောင်းတတိယချက်ကတော့ကျွန်တော်တို့မှာကိုယ့်အကူတင်ယူလို့ရတယ်ကိုယ့်အကူတင်လို့ရတယ်ဆိုတဲ့ culture ကကျွန်တော်ကျောင်းပညာရေးမှာကျင်ခဲ့အဲ့တော့ကဘာနဲ့အမိလိုက်ဖို့ကဘာဒီ leaf fold လုပ်ဖို့ဆိုရင်ကျွန်တော်တို့ကသင်ကြားရေးဘက်မှာအဓိကအမှတ်တွေကပို့ပြီးတော့ enable လုပ်အောင် empower လုပ်အောင်အပိုင်းလေးရှိတာပေါ့အဲ့ဒါကကျတော့အခုလက်ရှိဆက်စမတွေကကျောင်းသားတွေကိုသူတို့သိရတဲ့ဟာလေး knowledge ရှိ share ပေးရဲအဲ့ဒီနေရာနေပြီးတော့ကျောင်းသားတွေကိုသူတို့ကသူတို့လေ့လာယူစီတဲ့အပိုင်းပေါ့ကိုကိုယ်တိုင်ကိုယ့်ကိုယ်တင်ယူစီတဲ့တငယ်ချင်းတွေကိုဒီနောက်ဆက်စမတွေကိုလည်းသူတို့သိရတဲ့ဟာလေး share ပေးမယ်ဆိုရင်အဲ့ culture လေးရှိသွားမယ်ဆိုရင်ကျွန်တော်တို့ကအခုကဘာအနှံ့ကသူတို့ဟို democratize လုပ်ထားတဲ့ခေါ်တာပေါ့သူတို့ဟို၎င်း free တင်ပေးထားတဲ့ပညာရေးနဲ့ပတ်သက်တဲ့တကယ်သင်တန်းစာအနှစ်တာရတွေကိုကျွန်တော်တို့ကလက်လန်းမိလို့ရမယ်အဲ့ဒါရဖို့ကကျွန်တော်တန်းနေမှာ classroom culture ရှိရမယ် classroom culture ကဆရာဆရာမတွေကကျောင်းသားတွေကိုကိုယ်တိုင်သင်ယူစေတဲ့ culture အဲ့ culture ရှိဖို့ကကျွန်တော်အခုကဆရာဆရာမတွေကိုထောက်ကူပေးတာပေါ့အခုလက်ရှိဆရာဆရာမတွေကကျွန်တော်တန်းနေ90အတိုင်းဆိုတော့ကျွန်တော်တို့ဒီ rock landing လို့ခေါ်တဲ့normalization အလွတ်ချက်နည်းကိုပဲအဓိကဦးစားပေးနေအဲ့ဒီနေရာလေးတော့ဦးစားပေးတဲ့နေရာလေး21ရာစုတင်ကြမှုပုံစံတောင်းမှုဆိုရင်ဆန်စမတွေအများကြီးကူညီလိုတဲ့န ောက်ပြီးတော့ဆယ်ဆယ်မှမြန်မာပြည်ဆယ်ဆယ်မှနိုင်ငံတကာကိုလွှတ်တယ်ပေါ့ကုန်ကြစည်းလည်းအရင်များတယ်နည်းနည်းလေးပဲလုံနိုင်တယ်နောက်ပုံမှန်လည်းအများနဲ့လုံသွားတယ်ပေါ့နော် sustainability မရှိဘူးပေါ့အဲ့လိုမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကနည်းပညာကိုတုံးမယ်ဆိုရင်ခုနပြောတဲ့ teachers training တွေကိုကျွန်တော်တို့ကဒီလက်ဆက်ဆက်ဆက်ဆက်နဲ့နောက်ပြီးတော့လည်းကဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုကိုယ်တိုင်သွားလေ့လာလို့ရတဲ့နည်းပညာအဲ့ဒါကိုကျွန်တော်အခုထွန်း leapfrogging လုပ်လို့ရတာအဲ့ဒီဘက်မှာကျွန်တော်ပုံမှန်ပေးနေတဲ့ teachers training တွေကိုကျွန်တော်တို့က theory မှာရင်ရက်မသွားဘဲနဲ့တကယ်ကဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုတူးချင်းတယောက်ချင်းစီအကုန်လုံးသွားလေ့လာလို့ရဖို့အတွက်ဒီနည်းပညာနဲ့ပညာရေးပေါင်းစပ်ပြီးတော့ဆယ်ဆယ်မှ training တွေအတွက်အဓိကလုပ်ရပါ
ကိုယ်စားဝင်လိုက်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနေ့ပိုင်းမှာတစ်ချိန်ပြန်နှาศင်နိုင်တာပါရှင်။အခုသုတဆောင်လေးအမေရိကန်တခွင်ကိုနှาศင်ကြရပါမယ်။ဒီတစ်ပတ်မှာတော့ယင်စီကန်လန်စီကန်တွေလိုက်နာရေးအမေရိကန်မှာအာဏာပိုင်တွေကဘလို့ကင်တွယ်ဆောင်ရွက်နေကြသလဲဆိုတာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
ကဲကိုခံညွှန်းမြောင်းရေကျွန်တော်ဒီအမေရိကမှာကတော့ဒါလူတိုင်းတော်တော်များများကဟိုကားမောင်းတတ်ကြပါတယ်ဆိုတော့ဟိုတနေရာနဲ့တနေရာသွားဖို့လာဖို့လွယ်ကူအောင်ဆိုတာလည်းကားမောင်းတတ်မှာပဲဖြစ်မှာဘူးဆိုတော့ဒီလမ်းစီကန်းယင်စီကန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရင်ပြောအောင်ပါဆိုတော့ဒီကျွန်တော်တို့ဒီလမ်းတောင်တိုင်းမှာမီးပွိုက်မရှိတဲ့နေရာမျိုးမှာဆိုလို့ရှိရင်ရေးဆိုင်နောက် stop sign ဆိုပြီးတော့ဆိုတော့အဲ့ဒီအကြောင်းကိုနည်းနည်းတော့ပြောပြပေးပါလားဆိုတော့ဒီလိုမျိုးဒီလမ်းတင်ကေတာတွေထားထားခြင်းအပြင်ယင်အန်ရယ်မဖြစ်ဖို့ရောဘယ်လိုကာကွယ်တားဆီးရရောက်လဲ
ဟုတ်ကဲ့ရေးဆိုတာကတော့ကြာပေးအောင်ဗျာစောင့်ရအောင်ဗျာနော်နောက်တစ်ခုက stop sign ဆိုတာကတော့လုံးဝဒီ complete stop ပေါ့နော်ဘိန်းကလုံးဝလိမ့်လို့မရဘူးအဲ့လိုရရမယ်ဆိုတော့ဒီ sign နှစ်ခုကအဓိကထားတာကတော့ဒီ main landmark ကြီးတော့မှာထားတာမဟုတ်ဘူးဗျာသူကကျွန်တော် local land တွေပေါ့နော်ညသားဖြစ်မင်းဒီဒီတနားရီမိုင်25မိုင်30လောက်ပေးတဲ့ land တွေပေါ့နော်အဲ့ဒါမှာထားတာဖြစ်တယ်ဆိုတော့ stop sign မှာလည်းသူက two way ရှိတယ် both way ရှိတယ် both way ဆိုတာ all way ပေါ့နော်လေးဖက်လုံးက store way မှာရောက်လို့ရှိရင်ကားကို complete stop လုပ်ရတယ်ဘင်းကလုံးဝလိမ့်လို့မရဘူးနော်ပထမဆုံးရောက်တဲ့လူကအရင်ထွက်လို့ရတယ်ဆိုတော့ရေးဆိုင်ကြတော့ဖက်ကလာတဲ့ကားကိုစောင့်ရတယ်တစ်ဖက်ကလာတဲ့ကားရှင်းသွားမှာပဲအဲဒီရေးဆိုင်ကလူကသူကစထွက်လို့ရတယ်ဆိုလိုတော့ဒီရေးဆိုင်ကြတော့ all way မရှိဘူးသူကနှစ်ဖက်ပဲရှိတာပေါ့နော်တစ်ဖက်ပဲရှိတာပေါ့နော်ကျန်တဲ့ဒီ cross road ကကြတော့ရက်စရာမလိုဘူးအဲ့ဒါကိုပြောတာ
ဒီလူနေထူထပ်တဲ့မြို့တွေရက်ွက်တွေမှာဆိုလို့ရှိရင်ကိုယ်အိမ်ရှိဒီကားလမ်းပေါ်မှာတော့မပေါ့နော်နောက်တစ်ခုကဒီကားရန်နာထားဖို့ညအိမ်ရန်နာဖို့အတွက်ဆိုရင်ဟိုကွင်းပြည့်ချက်တွေဘာတွေကားမှာကတ်ထားပြီးတော့မှသာကိုကဟိုရက်လို့ရတာဟိုဆိုတော့ဟိုအထူးသဖြင့်တော့အဲ့ဒီဟာကတော့မြို့ကြီးတွေမှာတော့ပို့ပြီးတော့စီကန်တင်ချက်တာပေါ့နော်ကိုခိုင်မျိုးမင်းအောင်တို့ဒီ Wisconsin State က Milwaukee မှာရောဒီကားညဘက်ရန်နာခွင့်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဟိုစီကန်သတ်မှတ်ထားပါလဲ
အဲကျွန်တော်တို့စီမှာတော့အဲ့ဒီကားတိုင်းကဒီကျွန်တော်မနေ့2နာရီကနေပြီးတော့မနေ့6နာရီအတွင်းမှာပါမဲ့မရှိတဲ့ကားရက်လို့မရဘူးအကေ၍မြားအစ်တတယောက်ရောက်ကိုအင်ရှိလာမယ်ဆိုလို့ရှိရင်အရေးကိုရမယ်ဆိုတော့ကျွန်တော်တို့ကဒီ police department ကိုကျွန်တော်ဖုန်းခေါ်လို့ရတယ်အဲ3ရက်ထိခွင့်ပြုတယ်ဒါမှမဟုတ်ဘူးဆိုရင်တော့သူက parking enforcement မျိုးတော့ ticket ပေးတော့เนาะအဲ့လိုရှိတယ်နောက်တစ်ခုကကျွန်တော်တို့စီမှာဒီအထူးသဖြင့်ဒီဆောင်းတွင်းဆိုလို့ရှိရင်စနိုးလေးလမ်းမလောက်ကြိုပြီးဆိုတဲ့လုံးဝကိုရလို့မရတော့ဘူးအဲ့ဒီနေရာမှာဆိုတော့ဒီချက်ချင်းကိုတိုးဆွဲတာပဲဘာလို့ဆိုစနိုးကဒီမှာထိုးရတာပေါ့နော်လမ်းပင်မှာ
နောက်တစ်ခုကဒီမြို့ကြီးတွေမှာအချိန်ပိုင်းကားရက်ခွင့်ကိစ္စပေါ့ဗျာဒီမြို့ကြီးတွေမှာရုံစင်းရုံတက်ဒီကားချက်တဲ့အချိန်ကလွဲလို့ရှိရင်ကားကို2နာရီဒါမှမဟုတ်3နာရီအထိဟိုပတ်စံတော့ပေးရတာပေါ့လေရင်ရန်နာခွင့်ပေးရတယ်ဒါပေမဲ့ရက်ခွင့်ရှိတယ်ပေါ့တကယ်လို့ဒီလိုရက်နာထားတဲ့ဟာဒီကစီကန်တိုင်းမလိုက်နာနိုင်ဘူးဆိုလို့ရှိရင်တော့ဒီရင်စီကန်ထိမ့်သိမ့်ကြီးကြီးအဖွဲတွေကဒန်ဂျေးပေးဆောင်ဖို့ဒီလက်မှတ်ပေးလို့ရတာပေါ့ဗျာကိုကလန်စီကန်ဖောက်ဖျက်လို့ဒန်ဂျေးတက်မယ်ဆိုလို့ရှိရင်ရောဘလို့ဒန်ဂျေးကိုအလွယ်ကူဆုံးဘလို့ပေးဆောင်လို့ရလဲဆိုတော့နည်းနည်းရှင်းပြပါဦ
းအာကျွန်တော်တို့ဒီမှာတော့ညာစားအဖြစ်တော့အလွယ်ကူဆုံးကတော့ကျွန်တော်ဒီအွန်လိုင်းကနေပေးလို့ရတယ်အဲ့ဒီဒန်ဂျေးကို mail ကတစ်ဆင့်ပေးလို့ရတယ်ဒါမှမဟုတ်ဆိုရင်လူကိုယ်တိုင်ပေးလို့ရတယ်ဆိုတော့ online ကပေးမယ်ဆိုရင်တော့ကျွန်တော်ဒီ credit card တော့ debit card နဲ့ပေးလို့ရတယ်။စာရိတ်ကပေးမယ်ဆိုရင်တော့ကျွန်တော်ဒီ check ရေးလို့ရတယ်။ဒီမှာကတော့ကျွန်တော်တို့ဒီပတ်စံကိုဟိုပေးလို့မရဘူးနော်။ပတ်စံပေးမယ်ဆိုရင်တော့လူကိုယ်တိုင်အဲ့ဒီရုံးမှာသွားပြီးတော့ကိုယ်တိုင်သွားပေးရတယ်။ဒါပေမဲ့များသားအဖြစ်ကတော့တော်တော်များများကရုံးမှာသွားမပေးကြပါဘူး။ဘာလို့အချိန်ကုန်တယ်လဲ။ဆိုတော့များသားအဖြစ်ဒီမှာအဓိက online မှာပေးတာများတယ်။နောက်တစ်ခုကဒီပေးတဲ့ဒဏ်ငွေကလည်းသူက computer system နဲ့သွားတဲ့ပုံမှာ
ဘသူကဖြတ်ဆတယ်ဘသူကသွားတယ်ဆိုတာမရှိပါဘူးဆိုတော့ဒီဒန်ငွေကအကောင်လုံးကကျွန်တော်ဒီ CD ကိုရောက်သွားတယ်နော်ဟိုကိုပေးတဲ့ဒန်ငွေကအလားအသာမဖြစ်ဘူးဗျာကိုက show ဖောက်လို့ဒီမှာဒန်ငွေပေးရတယ်ဒါပေမဲ့အဲ့ဒီဒန်ငွေကမျိုးအောက်ရှော်ရေးယုံကိုရောက်သွားတာဗျာနော်
ဟုတ်ကဲ့ဆိုတော့ဟိုတခါတလေကြတော့ခုနလိုပေါ့လေလမ်းတန်ရှင်းရေးလုပ်တဲ့အချိန်မှာကိုကကားရက်နားထားမိတယ်ဒါမှမဟုတ်ရင်ဒီယုံစင်ယုံတက်ယင်သွားလာရှုပ်တဲ့အချိန်မှာအဲ့ဒီမရက်ရဘူးလို့သတ်မှတ်ထားတဲ့နေရာမှာရက်လာတဲ့ဟာမျိုးဆိုရင်တော့ဒါသူတို့ကတခါတည်းကားကိုဆွဲပြီးတော့ဖယ်သွားတာပေါ့လေအဲ့လိုမှမဟုတ်ဘဲနဲ့လေခုနလိုပေါ့လေဥမာကားရက်နားတဲ့အခါမှာဟိုကိုကပတ်စံမထည့်မိလို့ပဲဖြစ်ဖြစ်တခြားဒီဟိုလမ်းစည်းကမ်းချိုးဖောက်မိလို့ပဲဖြစ်ဖြစ်အဲ့လိုအနေအထားမျိုးမှာဆိုလို့ရှိရင်ရောဘလို့အနေအထားမျိုးမှာမှဟိုကားကိုဆွဲသွားတာလေအဲ့ဒီအခြေအနေလေးကိုရောနည်းနည်းပြောပြပါအောင
်အာဒီလိုပြဟိုကားဆွဲတာတော့ဒီ citation ပေးတာတော့ကြာတော့ဒီ ticket ပေးတာပေါ့နော်အဲ့ဒါကြာတော့သူကဒီလမ်းဘေးမှာကိုကသူကရေးထားပြီးသားဒီနေရာမှာကားမရရရလို့ရှိရင်တိုးဆွဲသွားမယ်ဆိုပြီးတော့သူကရေးထားပြီးသား sign box တွေကဥပမာဆိုတော့ခုစနိုးလေးလက်မှကြိုလို့ရှိရင်မရရရလို့ရှိရင်ဆွဲသွားမယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဆိုတော့အဲ့ဒီအချိန်မှာကားတွေ့လို့ရှိရင် CD ကတခါတည်းအဲ့ဒီကားကိုဆွဲသွားတယ်အပုံမှန်ဒီကားမီတာပါကင်မှာရက်ထားလို့ပက်ဆမထည့်တာတော့ဒါမှမဟုတ်နဲ့ကားမရက်ရဘူးလို့ဆိုတဲ့နေရာမှာရက်တာတော့အဲ့ဒါကြတော့သူကဒီပါကင် enforcement ကနေတော့ပတ်စံ citation ပေးတာပေါ့နော်နောက်တစ်ခုကကျွန်တော်တို့ဒီ parking ticket တွေကတချို့ကတော့ ignore လုပ်တော့ကြာသူတို့ကမသိကြအောင်ဆောင်းနေဒါမှမဟုတ်မေ့တာလားဘာလားတော့မသိဘူးဒါပေမဲ့အဲ့ဒီ parking ticket တွေများလာလို့ရှိရင်အဲ့ဒါပြဿနာတည်တော့မယ်ပဲဘာလို့ဆိုတော့အဲ့ဒီကားကိုဟိုအကေရဲ့ police ကတွေ့လို့ရှိရင်ဘူးတက်တာတော့ဒါမှမဟုတ်ဘူးဆိုရင်ဒီထက်တိုးတဲ့ဒီဒဏ်ငွေတွေပို့ပြီးတော့များလာမယ်နောက်တစ်ချက်ကကားရဲ့ registration ဒီ registration ကကျွန်တော်တို့စီမားကဒီမှာတစ်နှစ်တစ်ကြိမ်လောက်ရတော့ဗောနော်တစ်နှစ်တစ်ကြိမ်တော့တက်တန်းတိုးရတယ်အဲ့ဒီတက်တန်းတိုးတဲ့အချိန်မှာအဲ့ဒါတော့အကုန်လုံးပြန်ယူရအောင်မယ
်ဟုတ်ကဲ့ဆိုတော့တကယ်လို့ပေါ့လေဟိုနောက်ဆုံးမေးအခြေအနေမှာကိုကားကိုဆွဲသွားပြီဆိုရင်ရောဘယ်လိုလိုက်ယူမလဲနောက်တစ်ခုကဒီကားဆွဲတဲ့လူတွေဘက်ကလည်းဒီကားကိုထိခိုက်တာတွေပျက်စီးတာတွေမဖြစ်အောင်လို့ဟိုဘယ်လိုဆောင်ရွက်ပေးရလဲ
အာဒီမှာကကျွန်တော်တို့ဒီ tow truck တွေကသူက special လောက်ထားတယ်ဗျဒီကားဆွဲတဲ့အချိန်မှာသူတို့ဘာမှထိခိုက်စရာအကြောင်းမရှိဘူးသူတို့က professional ပုံစံမျိုးရှိတာပေါ့နော် public ကပိုင်တဲ့ကားတစ်ခုကိုဆွဲတယ်ဆိုတာနဲ့သူတို့ကအဲ့ဒီကားမပြည့်စည်အောင်သေချာသူထားတယ်နောက်တစ်ခုကကားပိုင်ရှာရှက်ချင်းသွားရွေးရမယ်အကင်းရွေးမရွေးဘူးဆိုလို့ရှိရင်ဒီ tow လော့မှာတရက်ထားလို့ရှိရင်ဥပမာဘလောက်ဆိုတာသူကဒဏ်ငွေထပ်တိုးတယ်ဥပမာဆိုတော့ဆွဲခါကဆွဲသွားတဲ့အတွက်ကြောင့်150ပေးရတယ်ဆိုပါတော့နောက်တရထားရင်နောက်ထပ်50တိုးမယ်ဥပမာ200နောက်ထပ်အဲ့ဒါထားလို့ရှင်250 300 350 400အဲ့လိုပုံစံမျိုးတိုးသွားတယ်အဲ့ဒါကြောင့်ကိုတိတိချင်းပဲချက်ချင်းသွားရွေးရတာပေါ့နော်အဲ့လိုရှိတယ်အကေရွေးများနောက်ကျပြီဆိုတော့ပတ်စံများပုံပုံတော့ဗျာ
ကိုအားအဆီဇင်တင်ဆက်ပေးနေတဲ့တူတာဆွန်အမေရိကန်တခွေကိုနားဆင်ကြရတာပါရှင်။ VOA အမေရိကန်အတန်ရဲ့အင်ကာနစ်မနက်ခင်းအတန်နှဲ့အဆီဇင်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။လူသားတစ်ယောက်ဟာအလုပ်တစ်ခုအဆင်မပြေဖြစ်လာပြီးဆိုရင်ကံစီစားရတိုင်းပဲဆိုပြီးဘာမှမလုပ်ဘဲလက်ပိုက်ကြည့်နေဖို့မဟုတ်ဘူးလို့ကမ္ဘာပတ်လမ်းထဲသွားရောက်ခဲ့တဲ့ပထမဆုံးအမေရိကန်အာကာသတရေကောင်ဂျွန်ဂလင်းကပြောကြားခဲ့တာပါ။ဂျွန်ဂလင်းဟာအသက်65နှစ်အရွယ်ဒီဇင်ဘာလ10ရက်တည်ဆုံသွားခြင်းအထိသူပြောတဲ့အတိုင်းနေသွားသူဖြစ်ပါတယ်။သူက1939ခုနှစ်ကောလိပ်တက်နေချိန်ကတည်းကလေယာဉ်မောင်းတပ်အောင်သင်ယူခဲ့တာပါ။ဓာတုဗေဒနဲ့အကြောင်းတက်နေတုန်းအားလတ်ချိန်မှာလေယာဉ်ပြန်မောင်းသင်တန်းတွေကိုတက်ခဲ့ပေမဲ့1942ခုနှစ်ပလဲစိတ်ကံဘုံအကျဲခံရပြီးတိတ်မကြခင်မှာပဲကြောင်းထွက်ပြီးမရင်းတက်ထဲဝင်ခဲ့သူဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးအတွင်းပစိဖိတ်သမုဒ္ဒရာကျော်ဖြတ်တဲ့တိုက်လေယာဉ်တွေကိုမောင်းနှင်ခဲ့တယ်လို့ကိုရီးယားစစ်ပွဲမှာလည်းလေယာဉ်မှူးတာဝန်ကိုယူခဲ့တာပါ။1959ခုနှစ်နာဆာအမေရိကန်လေကြောင်းနဲ့အာကာသစူးစမ်းအဖွဲ့စတင်တည်ထောင်ချိန်မှာလေယာဉ်မှူးတွေကိုခေါ်ယူခဲ့ပါတယ်။ရှောက်ထားသူ908ယောက်ထက်ကဂျွန်ဂလင်းအပါအဝင်9ယောက်ကိုအာကာသယင်မှူးတင်လန်းပေးဖို့အတွက်ရွေးချယ်ခဲ့ပါတယ်။ Mercury 7 လို့ခေါ်တဲ့သူတို့ခုနှစ်ယောက်ဟာအမေရိကန်နိုင်ငံရဲ့ပထမဆုံးအာကာသတရေကောင်တွေဖြစ်ပါတယ်။ John Glenn ဟာသူမျှော်မှန်းခဲ့တယ်လို့အာကာသရဲ့ပထမဆုံးသွားခဲ့တဲ့လူသားမဟုတ်ပေမဲ့1962ခုနှစ် February 20ရက်နေ့မှာကမ္ဘာကိုအာကာသတဲကကမ္ဘာပတ်လမ်းကနေ၃ချိန်ပတ်ခဲ့တဲ့ပထမဆုံးအမေရိကန်နိုင်ငံသားဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကအာကာသပြန်တမ်းမှုဟာသ တကိုအန်ဒီယံများတာကိုတည်သူတိတ်မရှိလာသေးပါဘူး။ဂျွန်ဂလင်းကိုရော့ကက်ထဲထည့်ပြီးလွှတ်ချိန်ကသူ့အရင်ပြန်ခဲ့တဲ့၅ခုမှာနှစ်ခုကပောက်ကွဲပြီးပြတ်ကျခဲ့တာဖြစ်ပြီးသူသွားတဲ့ Atlas ယာဉ်က6ချိန်မြောက်ဖြစ်ကြောင်း NASA ပြန်သန်းရေးဒါရိုက်တာ Gene Kranz ကပြောပါတယ်။နောက်ပိုင်းမှာသူ့ကိုအာကာသထဲမလွှတ်တော့တဲ့အတွက်အပိုလိုလကဘာသွားတဲ့အဆီဇင်နောက်ပိုင်းမှာသူဟာ1964ခုနှစ်မှာ NASA ကနေအနားယူခဲ့ပါတယ်။သူက10နှစ်လောက်ပုဂ္ဂလိကလုပ်ငန်းတွေကိုဆက်လုပ်နေတာဖြစ်ပြီးနိုင်ငံရေးလောကထဲအမတ်ဝင်းပြီးအရွေးခံတဲ့အခါနှစ်ကြိမ်အရှုံးနဲ့ရင်ဆိုင်ခဲ့ရပြီးမှ1984ခုနှစ်မှာတော့အထက်လွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်။သူဟာအိုဟိုင်ိုပြည်နယ်အမတ်ဖြစ်တဲ့24နှစ်တာဝန်ထမ်းဆောင်ခဲ့သူပါ။အမတ်တာဝန်ကနေအနားမယူခင်အသက်89နှစ်မှာ Discovery အာကာသလွန်ပြန်ရင်နဲ့လိုက်ပါသွားခဲ့တာမို့သူဟာအာကာသထဲကိုသွားတဲ့အသက်အကြီးဆုံးအာကာသယာဉ်မှူးဖြစ်လာပါတယ်။ဂျွန်ဂလင်းဟာသူ့ဘဝမှာအခက်အခဲတွေကိုဖြတ်ကျော်ရင်ကုန်ဆုံးခဲ့တယ်လို့ဒုတိယကမ္ဘာစစ်နဲ့ကိုရီးယားစစ်ပွဲတွေမှာဝင်နှွှဲရင်လွတ်လပ်ရေးကိုအကာအကွယ်ပေးခဲ့တယ်လို့အသက်89နှစ်မှာကျယ်ရည်နဲ့ထိတွေ့ခဲ့တဲ့အသက်အကြီးဆုံးအာကာသတရေကောင်အဖြစ်စံတင်ခဲ့သူလို့ American သမ္မတ Barack Obama ကပြောပါတယ်။ American နိုင်ငံရဲ့ပထမဆုံးအာကာသတရေကောင်တွေထဲမှာတက်ရှိထင်ရှားနောက်ဆုံးကျန်တဲ့သူကအခုကျွန်တော်တို့ကိုထားခဲ့ပြီဖြစ်ပေမဲ့ကျွန်တော်တို့ရဲ့အနာဂတ်အတွက်လူသားတွေရဲ့ကြိုးစားမှုကနေကောင်းကင်ဘုံထိရောက်နိုင်နေဆိုတဲ့သင်ခန်းစာကိုခြံရစ်ခဲ့သူပါလို့လည်းပြောကြခဲ့ပါတယ
်။မေဂန်ဆိုရာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရာရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ကျမတို့ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်။အစီအစဉ်ဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုမဆုမြတ်မောင်ကကြေညာပေးပါဦးမယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်လို့ရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်တယ်ဆိုတဲ့စစ်ဆွဲချက်တွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်နှစ်ရက်လုံးရဲ့စုံစမ်းထောက်လှမ်းရေးကော်မတီတွေကစစ်ဆေးမှုတွေကိုတင်းနှင်းလာနေမှစတင်လိုက်ပါတယ်။ဒါကဒီတရုတ်နိုင်ငံနဲ့ပတ်သက်တဲ့တပြည်တော်မူဝါဒကိုတရုတ်နဲ့အပေးအယူလုပ်ဖို့အသုံးမချသင့်ဘူးလို့အိုဘားမားအစိုးရကပြောကြားလိုက်ပါတယ်။ကုံသွေးရေးသဘောတူညီမှုလို့သဘောတူညီနိုင်မှုတွေမလုပ်ဖဲနဲ့ဘာကြောင့်အမေရိကန်ပြည်ထောင်စုကတပြည်တော်မှုကိုကျင့်သုံးနေရတယ်လဲမသိဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့တုန်းကပြောကြားခဲ့တာနဲ့ပတ်သက်လို့အင်ဂျီရောပြောခွင့်ရသူဂျော့ချ်အာနက်စ်ကတနင်္လာနေ့မှာတုံ့ပြန်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံရဲ့ပိုင်နက်ဖြစ်တဲ့ဆိုတဲ့တရုတ်အစိုးရရဲ့ရည်တည်ချက်ကိုလက်ခံပြီးတော့1989ခုနှစ်မှာအမေရိကန်ကတန်တမာဆက်ဆံရေးကိုတရုတ်နဲ့တရားဝင်စတင်ခဲ့တာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေး၊အီရန်ရဲ့နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုနဲ့မြောက်ကိုရီးယားအပေါ်တရုတ်ရဲ့ဖိအားပေးမှုတွေဟာအမေရိကန်နဲ့တရုတ်နိုင်ငံသားမကကဘာကြီးတစ်ခုလုံးအတွက်ဘုံအကျိုးအမြတ်တွေဖြစ်တယ်လို့ George Arnest ကဥပမာပေးပြောကြားခဲ့ပါတယ်။အမေရိကန်ရဲ့တပြည်တော်မူဝါဒနဲ့ပတ်သက်လို့တင်းမာမှုတွေရှိလာမယ်ဆိုရင်ဒီလိုတိုးတက်မှုတွေအတွက်အများကြီးအခက်အခဲဖြစ်စေလိမ့်မယ်လို့အင်ဂျီရောပြောခွင့်ရသူကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကသူ့ကိုဘာလို့ရမယ်လို့ပြောတာမျိုးသူ့အနေနဲ့လက်ခံမှာမဟုတ်ဘူးလို့ရွေးကောက်ခံသမ္မတ Trump ကတနင်္ဂနွေနေ့တုန်းက Fox သတင်းရုပ်သံကိုပြောကြားခဲ့တာပါ။အမေရိကန်တရုတ်ဆက်ဆံရေးမှတပြည်တော်မူဝါဒဟာအုတ်မြစ်တစ်ခုဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရသူကတနင်္လာနေ့မှပြောကြားခဲ့ပြီးတော့ဒီမူဝါဒရဲ့အရေးကြီးမှုကို Trump သဘောပေါက်အောင်လုပ်ဖို့လဲတိုက်တွန်းခဲ့ပါတယ်။ Real Madrid နဲ့ Portuguese ဘောလုံးအသင်းတွေကရှေ့တန်းတိုက်စစ်မှု Cristiano Ronaldo ဟာ Ballon d'Or ရွှေဘောလုံးစုကို၄ချိန်မြောက်ရရှိသွားပါတယ်။အခုလိုမျိုးရွှေဘောလုံးစုကို၄ချိန်ရမယ်လို့မျှော်လင့်မထားဘူးလို့ Ronaldo ကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဘောလုံးရာသီမှာ Real Madrid အသင်း Champions League ဖလားရအောင်ဂိုးတွေတင်ပေးနိုင်ခဲ့တဲ့အပြင် Portuguese အသင်း2016ဥရောပချန်ပီယံဖလားရအောင်လို့ Cristiano Ronaldo ကအနိုင်ဂိုးတွေကိုတင်ပေးခဲ့တာဖြစ်ပါတယ်ရှင်
။အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကနန်းထွေးရီဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖန်းယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.